Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါလိမ့်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အစံကနေ2022ခုနှစ်မတ်လ29ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190လို့ကနေစတင်အစံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မှုကတော့ကျွန်တော်ရန်တိုင်းမှာစနေညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ယူကရိန်းနိုင်ငံလူဟန့်စ်ဒေသတွင်းကလူတွေကိုဘေးလွတ်ရာကယ်ထုတ်နိုင်ရေးအတွက်ဒီနေ့မှာလူသားချင်းစာနာထောက်ထားမှုနဲ့လမ်းကြောင်းဖွင့်ထားတယ်လို့ပြောပါတယ်မြန်မာနိုင်ငံမှာနှစ်နှစ်ကျော်ကြာပိတ်ထားတဲ့နိုင်ငံကလေကြောင်းလိုင်းအဝင်ထွက်ကိုကြကြံပြီးမြန်မာနှစ်စန်းတရက်ဧပြီလ19ရက်နေ့မှာပြန်ဖွင့်ပါတော့မယ်ဒီလိုသတင်းတွေနဲ့အတူသတင်းပေးပို့ချက်ဒီဘက်မှာတော့အီယာဝရီတိုင်းမြို့ဝကျွန်းပေါ်နီးမှာဖြစ်နေတဲ့လီဗီးယားနဲ့ရက်ဝန်းနဲ့ပတ်သက်ပြီးတော့
မြဝဒီမြဝကျွန်းပေါ်တဲ့တဲ့ကိုဖြစ်နေအိုင်းကြီးလိုပါပြီဖြစ်နေမြဝကျွန်းပေါ်ကကျွန်တော်တို့အနောက်ဘက်ကိုပဲလမ်းကြောင်းကဒီအနောက်ဘက်ကိုပဲရောက်ရောက်ဒီလက်ရှိအရှိတ်ဘက်ကိုပဲရောက်ရောက်မြဝကျွန်းပေါ်ကတော့ကျင်းနေတယ်အရာကြီးပေါ့နော်မော်ဒင်ဇွန်လို့
မိုးစလာညကြားမှုဌာနတာဝန်ရှိသူတို့ပြောသွားဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့စနေညတိုင်းထုတ်လွှင့်ပေးနေကြတို့သာစီစဉ်ဒီမိုကရေစီလူခွေနဲ့ခင်ပြိုင်ကဘာအစီအစဉ်နဲ့အပတ်တွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့ကိုဝင်းမင်းတို့ချင်ညာပေးမှာဖြစ်ပါတယ်ဗျာ
။ယူကရိန်းနိုင်ငံလူဟန့်စ်ဒေသအတွင်းကလူတွေကိုဘေးလွရာကဲထုတ်ရေးအတွက်စနေနေ့မှာလူသားချင်းစာနာထောက်ထားမှုနဲ့လမ်းကြောင်းဖွင့်ထားကြောင်းဒေသဆိုင်ရာအုပ်ချုပ်ရေးမှူးစာဟီဂီရေးကပြောပါတယ်။ဘေးလွတ်ရာကဲထုတ်မှုအတွင်းစားနပ်ရိက္ခာလည်းရရှိနိုင်ကြောင်းသူကပြောပါတယ်။ယူကရိန်းအပေါ်ရုရှားရဲ့ကြီးကျော်စစ်ကြောင်းစွန့်အင်တဲ့ရိက္ခာဈေးနှုန်းတွေတိတိတသားတက်သွားကြောင်းကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးမှုစင်တာကတောက်ကြံနေမှာအစဉ်ခံစားထုတ်ပါတယ်။အခုကုန်ဈေးနှုန်းတက်တဲ့အတိုင်းတာကြောင်းလူပေါင်းတန်း40ကျော်ချွတ်ချုံကြဆင်းရဲမွဲတေတဲ့အခြေအနေတွင်ကျရောက်သွားနိုင်ကြောင်းလည်းစင်တာကစမ်းစစ်သုံးသပ်ထားပါတယ်။အစိုးရတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကလူသားချင်းစာနာမှုဆိုင်ရာအထောက်အကူလိုအပ်ချက်တွေကိုကြိုတင်မှန်းဆပေးထိထိရောက်ရောက်မြန်မြန်ဆန်ဆန်ပံ့ပိုးနိုင်ဖို့လိုအပ်မှာဖြစ်ကြောင်းဒါ့အပြင်စာနယ်ရိက္ခာလုံခြုံမှုရော့ပါနေတဲ့ဥရောပသမ္မဂနဲ့အမေရိကန်ပြည်ထောင်စုအတွင်းမှာလည်းဒီအခြေအနေကိုစိုက်ပျိုးရေးမူဝါဒများပြုပြင်ပြောင်းလဲရေးအတွက်အခွင့်အလမ်းအဖြစ်အသုံးချသင့်ကြောင်းလဲစင်တာကပြောဆိုထားပါတယ်ယူကရိန်းနိုင်ငံအနောက်ပိုင်းကလက်နက်တူလောင်နဲ့နေရာကိုပြစ်မှတ်ထားပြီးအတန်းထက်50မြန်နဲ့ hypersonic ဒုံးကျည်တစ်စင်းနဲ့ပထမဆုံးအသုံးပြုပြစ်ခတ်ခဲ့ကြောင်းရုရှားစစ်တပ်တာဝန်ရှိသူတွေကစနေနေ့မှပြောပါတယ်
။18 Martan avitsionnym rakietnym kompleksem Kinzhal
စဂီပာဇူကာဝီဗန်နိုဖရန်ကစ်ဒေတာဒီလီယန်ရွာမှာဒုံးကျည်တွေနဲ့ဝေဟင်ပြစ်လက်နက်ကြီးတွေရှိတဲ့မြောက်တူလောင်ယုံကိုအတန်းထက်50မြန်နဲ့ hypersonic ဒုံးကျည်နဲ့ Kinzhal ဒုံးကျည်စနစ်နဲ့ဖျက်ဆီးခဲ့ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှပြောပါတယ်။ Kinzhal hypersonic ဒုံးကျည်တီထွင်မှုကို2018ခုနှစ်မှာကြီးညာခဲ့စဉ်မှာတော့ရုရှားသမ္မတဗလာဒီမီယာပူတင်ကပြိုင်ဘက်ကင်းတဲ့လက်နက်လိုညွှန်ပြီးပြောခဲ့တာပါ။ဒါ့အပြင်ရပ်ပေါင်းများစွာလက်နက်ကြီးတွေနဲ့ပစ်ခတ်ခံရတဲ့ယူကရိန်းရဲ့စစ်ကမ်းမြို့မာရီပိုလ်အတွင်းပိုင်းကိုရုရှားတပ်ဖွဲ့တွေဝင်ရောက်နိုင်ပြီလို့လည်းစနေနေ့မှာရုရှားကပြောပါတယ်။မြို့ကိုလည်းဝိုင်းထားတဲ့အကြောင်းရုရှားတာဝန်ရှိသူတွေကပြောပါတယ်။မာရီပိုလ်မြို့ဝန်းကျင်ကိုရုရှားတပ်ဖွဲ့တွေကပိတ်ဆို့လာတာကြောင့်အာဇပ်ပင်လယ်ထွက်ပေါက်ကိုလက်တလော့အသုံးပြုခွင့်မရဖြစ်နေတယ်လို့လည်းယူကရိန်းလက်နက်ကိုင်တပ်ဖွဲ့များရဲ့စစ်ဦးစီးချုပ်အဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့24နာရီအတွင်းယူကရိန်းနိုင်ငံတွင်အရက်သားတွေကိုအဓိကပြစ်မှတ်ထားပြီးရုရှားဘက်ကဒုံးကျည်14စင်းလေးဆောင်တိုက်ခိုက်မှုအကြိမ်40ရှိခဲ့တယ်လို့လည်းယူကရိန်းတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်ယူကရိန်းနိုင်ငံတောင်ပိုင်းမာရီပိုလ်မြို့မှာဒီသတင်းပါအတွင်းရုရှားရဲ့လေကြောင်းတိုက်ခိုက်မှုထိမှန်ခဲ့တဲ့ပြဿနာရုံအပျက်စီးတွေထဲကတေဆုံးထဏ်ရာရသူတွေအခုချိန်ထိမတွေ့သေးဘူးလို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းမြို့တွေကိုရုရှားကဆက်လက်ပစ်ခတ်တိုက်ခိုက်နေသလိုနှစ်နိုင်ငံစစ်ဆင်ညှိနှိုင်းသူတွေလည်းသဘောတူညီချက်ရရှိရေးကြိုးစားနေကြပါတယ်။ပြတ်ဆက်ယုံမြောက်ခန့်ကနေတောက်ကြနေအထိလူပေါင်း130ကဲထုတ်ပြီးဖြစ်ကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ် ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတိုက်ခိုက်ခံခဲ့ရတဲ့ဘုံခိုအဆောက်အုံဖြစ်အသုံးပြုတဲ့ပြဿနာရုံအတွင်းမှာလူပေါင်းများကြီးပြိမိနေနိုင်တဲ့အတွက်ဆက်ပြီးရှာဖွေနေကြပါတယ်တချင်ညမှာပဲယူကရိန်းနဲ့ဥဆောင်ညှိနှိုင်းနေတဲ့ရုရှားညှိနှိုင်းရေးမှူးကတော့ယူကရိန်းအနေနဲ့ NATO အဖွဲ့ဝင်ဖြစ်ရေးကြိုးပမ်းမှုကိုရုပ်သိမ်းရေးကိစ္စမှာတော့သဘောတူညီချက်ရဖို့နှီးဆက်လာပြီလို့တောက်ချန်နေမှာပြောပါတယ်။ယူကရိန်းအနေနဲ့ဘက်မလိုက်ချားနေအဖြစ်ချက်မှတ်ကျင့်သုံးမလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့လည်းလမ်းခုလက်ကိုရောက်နေပြီလို့ဗလာဒီမီယာမန်ဒီစကီကတောက်ချန်နေမှာပြောပါတယ်။ယူကရိန်းရဲ့ညှိနှိုင်းရေးကိုယ်စားလှယ်မီခဲလိုပိုဒိုလျက်ကတော့ယူကရိန်းဘက်ကရည်တည်ချက်မပြောင်းကြောင်းအပြစ်ခတ်ရက်စဲတက်တွေရုပ်သိမ်းပြီးလုံခြုံရေးအာမခံချက်ကိုခိုင်ခိုင်မာမာပေးရမယ်လို့ Twitter လူမှုကွန်ရက်မှာရေးပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်င်စကီကတော့စနေနေ့အစောပိုင်းမှာမင်းကွန်းဗီဒီယိုတစ်ခုထုတ်ပြန်တဲ့အချိန်ရုရှားအစိုးရနဲ့အလို့ဆောင်ငင်းချမ်းရေးဆွေးနွေးဖို့တောင်းဆိုထားပါတယ်ရှင်။မြောက်အတ္တန္တိစစ်စာချုပ်အဖွဲ့ NATO ဥဆောင်တဲ့စီးရီလေးချင်မှုအတွင်းနော်ဝေနိုင်ငံမြောက်ပိုင်းခေါင်တည်တဲ့ဒေသမှာပြက်ကျခဲ့တဲ့အမေရိကန်စစ်လေယာဉ်မှလိုက်ပါသွားသူ၄ဦးလုံးသေဆုံးကြောင်းဒေသခံရဲတပ်ဖွဲ့ကစနေနေ့မှပြောပါတယ်။လက်ရှိသိရသလောက်၄ဦးစလုံးဟာအမေရိကန်နေဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကပြောပါတယ်။အမေရိကန်၄ဦးသေဆုံးရာကြောင်းပြောဆိုပြီးနော်ဝေဝန်ကြီးချုပ် Jonas Gahr Støre က Twitter လူမှုကွန်ရက်မှာဝန်ထမ်းကြောင်းရှင်းပါတယ်။အမေရိကန်မရိန်းတပ်ဖွဲ့ပိုင်း MV-22V Osprey လေယာဉ်က Core Response စီးရီးလေးချင်မှုမှာပါဝင်တာဖြစ်ပါတယ်။နော်ဝေနိုင်ငံကိုကာကွယ်ပေးရေး NATO အဖွဲ့ဝင်နိုင်ငံတွေရဲ့ပြင်ဆင်မှုအဖြစ်လုပ်တဲ့ Core Response စီးရီးလေးချင်မှုမှာနိုင်ငံ28ခုကတပ်ဖွဲ့ဝင်3000လောက်ပါဝင်လေ့ကျင့်နေတာဖြစ်ပါတယ်ရှင်။
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 5953ညာပိုင်းတိုမီတာ25 kHz 7683ညာပိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာပိုင်းလမ်းမီတာ190 kHz 5905ကနေပြောထုတ်လင်းပေးနေပါတယ်ရှင
် VOA American အတန်ရဲ့စနေညထိပ်တန်းရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်ကချင်ပြည်နယ်မြစ်ကြီးနားမြို့တော်အဝယ်22မိုင်စစ်ဆေးဂိတ်ကို KIA ကချင်လွတ်မြောက်ရေးအဖွဲ့နဲ့ဒေသခံ PDF ပူးပေါင်းပြီးတိုက်ခိုက်ခဲ့တယ်လို့ KIA ရဲ့ကြံကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်။ဒီနေ့ပေါ့နော်မတ်လ19ရက်နေ့မနေ့6နာရီကနေ6နာရီကြာမှာပေါ့နော်အဲ့ဒီ27ဂိတ်မှာပေါ့စုပေါင်းဂိတ်ဖြစ်ပါတယ်။အဲ့ဒီမှာတိုက်ပွဲဖြစ်တာဖြစ်စဉ်မှန်ပါတယ်။အဲ့ဒီတိုက်ပွဲကတော့ကျွန်တော် KIA ဘက်ကဖြေဘက်ကအမတ်စစ်တပ်တရင်ဘက်ကနဲ့ဒီ KPDF တို့ပူးပေါင်းခွင့်မတိုက်တာဖြစ်ပါတယ်
။မြစ်ကြီးနားမြို့ဝင်မယန်းချေးရွာမှာဖြစ်တဲ့ဒီတိုက်ပွဲတဲ့စစ်ကောင်စီဘက်ကလေကြောင်းကနေပစ်ကူပေးခဲ့တာလည်းရှိခဲ့ပြီး22မိုင်စစ်ဆေးရေးဂိတ်နဲ့ကျက်စီးသွားခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကဆိုပါတယ်။ဒါအပြင်တိုက်ပွဲပြီးစစ်ကောင်စီဘက်ကထိခိုက်ဒဏ်ရာရသူတွေကိုမြစ်ကြီးနားနဲ့နမ်မတီဘက်ကလူနာတင်ရင်တွေနဲ့လာခေါ်ပြီးသေုံပို့ခဲ့တယ်လို့လည်းဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါတယ်။အဲဒီဂိတ်ကိုညနေအထိပိတ်ထားခဲ့ပြီးနောက်ဆုံးမှာကားငယ်တွေကိုပဲပေးသွားခဲ့ပြီးတော့ကားကြီးတွေကတော့ပြန်လှည့်သွားခဲ့ရတာတွေရှိခဲ့တယ်လို့လည်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ခင်ဗျမြန်မာနိုင်ငံမှာနှစ်နှစ်ကျော်ကြာပိတ်ထားခဲ့တဲ့နိုင်ငံတကာလေကြောင်းလိုင်းအဝင် track ကိုတကြံပြီးမြန်မာနှစ်ဆန်းတည့်ရဲ့ AP19 ရက်နေ့မှာပြန်ဖွင့်ပါတော့မယ်မြန်မာနိုင်ငံရဲ့ COVID-19 ကူးစက်နှုန်းနဲ့တည်ဆုံးနှုန်းသိသိသာသာကျဆင်းလာပြီးနိုင်ငံခြားခီးသွွားလုပ်ငန်းတိုးတက်ရေးနိုင်ငံသားတွေလာရလွယ်ကူစေဖို့အခုလိုပြန်ဖွင့်မှာဖြစ်တယ်လို့ COVID ကာကွယ်ချိန်ချိုရေးဘူကော်မတီရဲ့သောကြာနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်အရင်ကတော့ကိုဗစ်ကာကွယ်ထိန်းချုပ်ရေးအတွက်နိုင်ငံတကာလေကြောင်းလိုင်းတွေနဲ့နိုင်ငံသားဝင်ရောက်မှုတွေကို2020မတ်လကုန်ပိုင်းကနေစပြီးတော့ပိတ်ထားခဲ့ပြီးတောက်လျှောက်သက်တမ်းတိုးလာခဲ့တာပါမြန်မာနိုင်ငံတဲ့ကိုဗစ်ဒဏ်ကြောင့်ခီးသွွားလုပ်ငန်းတွေစတင်ခဲ့ခဲ့ရပြီးမနစ်ကဆေးရနာသိမ်းပြီးနောက်ပိုင်းသွေးထွက်ဆံရုပ်ကျန်းဖက်မှုတွေကြောင့်နိုင်ငံတကာခီးသွွားလုပ်ငန်းတွေပိုထိခိုက်လာခဲ့ရတယ်လို့လည်းခီးသွွားလုပ်ငန်းရှင်တွေကဆိုပါတယ်အခုလိုနိုင်ငံသားဝင်ရောက်ခွင့်ပြန်ဖွင့်လိုက်ပြီမဲ့ဝင်ရောက်လာသူတွေအနေနဲ့ကာကွယ်ဆေးအဖြစ်ထိုးထားပြရာအပြင်တရင်တစ်ပတ်ကြာကွာရန်တင်းစီးတဲ့ခွဲနေရာမှာဖြစ်က PCR ကိုဗစ်စစ်ဆေးမှုကိုလည်းနှစ်ချိန်လောက်အောင်ဖြစ်ပါတယ်ခင်ဗျာအရှေ့တီမော်နိုင်ငံ၅ချိန်မြောက်သမရရွေးကောက်ပွဲကျင်းပနေပါပြီအရှေ့တီမော်နိုင်ငံမှာလွတ်လပ်ရေးပြည်ကတဲ့ကဆိုရင်၅ချိန်မြောက်ကျင်းပမယ်သမရရွေးကောက်ပွဲမှာဘဲဘေးသူတွေကြားအထူးကလွှမ်းမိုးနေတဲ့ကိစ္စတွေကတော့နိုင်ငံရေးတည်ငြိမ်ဖို့နဲ့စီးပွားရေးခိုင်မာဖို့ပဲဖြစ်ပါတယ် Tine Pidare, Yukapwe Mawun China, Tamrakusle Lao Saleo Che, Jin Lula Y Taipwe Wengwe Dune, Lashi Tamra, Francisco Lu Olo, Kutarasne, Lula Y Pude Gonza, Nuve Sushin, Tamraha, Jose Ramos Hota, now Jin Catholic Pono Jirule, Pagevale, Indonesia Gane, Quatapi, Lula Y Jagere, Ashaya, Democracy, Tatan, Nunezo, Shaki Morning, Tamra Yukapwe Ma, Lula Y Lushamu Gonza, Ramos Hota, Shiranga, Pini Vime. Did the call mute me, Tamara Lounge, to do Jaja Winchang Lavare? Did you mute me, Tamara Lounge, to do Garo? Let's see, do Winjijo, Amanda, Pacha, Joss Santos, Tripare? Nuro, Telima, Tensi, Mapigadu, a third, Lizan Nejue, Josh Manto, Gar, Soraska, Ditangigo, Tisan Nabutra, Music, Gonzan Dugo, Jima Yaro Melo, Sovarekna. Covid, Loa Machine, Covid, Zero Muadane, Tinin Chacha, Tincho Lare, Dio Nangama, a good Lunu, Jansa, Tisongayavare. Hong Kong, Chimyabi, Tilky Maji Bamale, Covid 19, Porto Muk, Yamia Larena, the new a Kulu, the Samuri, Chen Satri, Jokan Lani Yaraba, T. Samuna Kulunga, Nanga, Shimia Bain, Chilin, Kinema, Tishikeralo, Covid Kagwe, Tensho, Tanagatine, Tokyan Labare, and now Nanga Bama, did the call Covid Kusamuri, Chen San, Yin Labi, Kagwe, Tensho Muri, Tisho, Pila Jima, Pigger, Neneka, Covid, Yenzo, Sapse Kabime, now Pine Po, Tensho Lani, Nedioma. A good Hong Kong ma, Chenyala, be a Hulu, such a lava. Let alone Hong Kong Maro, Tine, Portrait to the Nathanjon and Nota Tiso to Nea Joga, Govish of Tison to Sudu Bama, Chino, Tinoya, Kabama, Nyazo, Chilani Bale. A Gulu Chema, Uyopa, Bamale, Govicago, say, a team, Tua, the Dumiare, Ukraine, Bagani, Tila, Durego, Govis, the same moon, Kagwe, say, Tobi Muri, Uza Pilopo, Jamaita, and Shidu, they got Titone Bale.
နောက်ဆုံးရသတင်းတွေကိုမတ်တန်ကြီးထိုင်းတဲ့ကိုမင်းတို့ကြီးညာပေးတော့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ARD တိုင်းဘက်ကဒီမုံတိုင်းသတိပေးချက်နဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်
မုံတိုင်းရဲ့အဆင့်ကိုရောက်သွားနိုင်တယ်လို့မိုးလေဝသနဲ့သလားပိတာညင်ကြမှုဦးစီးဌာနကသတိပေးထားပါတယ်ဒီကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာအက်ဒမန်ဂျွန်းတောင်ဘက်မှာဖြစ်ပေါ်နေတဲ့လီပီးယားနဲ့ရောက်ဝန်ဟာမက်လာ20ရက်နေ့မှာအီအာရီတိုင်းမြို့ဝကျွန်းပေါ်ဒေသကိုမုံတိုင်းငယ်အဖြစ်ဖြတ်တန်းနိုင်နေရှိတာကြောင့်အီအာရီမြို့ဝ
ဟိုဒီပေါ်လေးဟိုလမ်းကြောင်းကတပြင်းနဲ့ဒီပဲဟိုကျွန်တော်တို့အရင်ကတော့အနောက်ဘက်ပေါ့နော်ပင်လယ်တွေပါအခုဒီရဲ့အရှေ့ဘက်တူလာတာဒီနှစ်ခုကြားထဲမှာတော့ကျင်းနေတယ်သွားဖို့ရှိတယ်နောက်ဘက်ကကျွန်တော်ဒီတမတော်မြဝကျွန်းမော်ရဲ့နောက်ဘက်ပင်လယ်ပေါ့နော်အခုကဒီမြဝကျွန်းမော်တဲ့တယ်ဖြစ်နေဒီခိုင်းကြီးလိုပါဖြစ်နေမြဝကျွန်းမော်ကတော့ကျင်းနေတယ်အရာကြီးပေါ့နော် modern zone ကတော့ကျင်းနေတယ်အရာကြီးပေါ့နော်မော်ဒန်ဇုန်းတို့ဘန်ဂျွန်တို့သူတို့တဲ့ဖြတ်ပြီးဖြစ်စေမဖြတ်ပြီးဖြစ်စေလည်းနောက်ဘက်ကိုတန်းကြောင်ပြောသွားပြီးဖြစ်စေဆိုတော့ဒီနေရာတွေကတော့ဒါအလတ်ဖြစ်နေလို့လို့ပြောတော့နော်မြို့ဝကျွန်းပေါ့ဒီမုံတိုင်းကတော့ပြင်မဲ့ဆိုရင်တော့20ရာတော့ဒါမုံတိုင်းနယ်တော့ကျင်းနေဖြစ်ဖို့များတယ်ပေါ့နော်အဲဒီမုံတိုင်းကတော့စောင့်ကြည့်လို့တော့မလို့လီဗီယာနဲ့
ပင်လယ်ဘက်ကနေဝင်မယ်ဆိုပို့ပြီးတော့အားကောင်းတဲ့မုန်တိုင်းအဖြစ်နဲ့တက်တန်းသွားနိုင်ခြေရှိနေတာပါစစ်ကောင်စီကအာဏာသိမ်းပြီးနောက်ပိုင်းအင်တာနက်ကိုထိန်းချုပ်ပိတ်ပင်တဲ့အပြင်ရဲစစ်ကြီးကလည်းမမှန်တာကြောင့်မိုးလေဝသနဲ့ပတ်သက်တဲ့သတင်းတွေအပေါ်စိတ်ဝင်စားမှုနည်းသွားတယ်လို့အီအာရီတိုင်းဒေသခံတူကပြောပါတယ်
ကျွန်တော်တို့တရင်နေမကြည့်ကြတာကြာတယ်သူတို့ထုတ်မိုးလေဝသဘက်ကကြီးညာတဲ့တရင်နေအရင်တုန်းကတော့ကျွန်တော်တို့အရင်လက်ထက်ကတော့အရင်ဆိုလက်ထက်တော့ကျွန်တော်တို့အကုန်လုံးကြီးပါကြည့်ကြတော့မိုးလေဝသတရင်နေရောတရင်နေရောအခုကတော့လုံးဝမကြည့်ဘူးမီးကလည်းပြတ်တယ်ဗျာအင်တာနက်ကလည်းအခုနောက်ပိုင်းဆိုရင်တော်တော်လိုင်းနှေးနေတယ်အဲ့တော့လူတွေကဘယ်လိုပြောမလဲစိတ်ရဲစိတ်ထဲနဲ့တိတ်မရှိကြလို့ပေါ့လူတွေစိတ်ထဲမှာအလိုလိုဖြစ်တော့တယ
်မုံတိုင်းအရှိန်ကြောင့်စတိုင်းတိုင်းဒေသကြီးအောက်ပိုင်းပဲခူးရန်ကုန်အီအာရီတိုင်းအပြင်တခြားကျန်တဲ့တိုင်းဒေသကြီးတွေမှာမိုးတချုံရွာပြီးတချို့ဒေသတွေမှာတော့နေရာကွက်ပြီးမိုးကြီးနိုင်ပါတယ်။မြမကမ်းရိုးတဲ့ကမ်းလွန်ပင်လယ်ပြင်မှာမိုးသက်လေခြင်းကြပြီးလှိုင်းကြီးမှလည်းဖြစ်ပါတယ်။ မိုးသက်လေပြင်းကြချိန်မှာရေပြင်းပြင်းလေးဟာတနာ yı မိုင်40အထိတိုက်ခတ်မှာဖြစ်ပြီးလေပြင်းတိုက်ခတ်ချိန်မှာကမ်းရိုးတန်းနဲ့ကမ်းလွန်ပင်လယ်ပြင်မှာ9ဘီကနေ12ဘီအထိရေလိုင်းတွေမြင့်တက်နိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
။အေယာဝတီမြို့မှာချက်မော်အနီးလေဖျားနဲ့ရေဝန်းကမုန်တိုင်းငယ်ဖြစ်ရောက်လာနိုင်ခြင်းနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ဒီတဲ့ကမှအရင်ဆုံးတော့မြန်မာနိုင်ငံတဝမ်းကလူခွင့်အခြေအနေတွေကိုစူးစီးတင်ဆက်ပေးထားတဲ့ဒုအတန်စီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်ကောင်စီရဲ့လူမဆန်တဲ့နှိပ်စက်ညှဉ်းပန်းမှုများအကြောင်းကိုတင်ပြထားပါတယ်ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast season ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာရဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်ကိုစန့်ကျင်တာတွေရပ်တန့်ပစ်ဖို့အတွက်စစ်ကြောရေးမှာအမျိုးသားနဲ့အမျိုးသမီးတွေကိုရက်ဆက်ကြမ်းကြုတ်တဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်တဲ့နည်းလမ်းတွေကိုအသုံးပြုပြီးတော့နှိပ်စက်ညှဉ်းပန်းနေပါတယ်အဲ့လိုနှိပ်စက်ညှဉ်းပန်းမှုတွေဟာစစ်ကြောခံရတဲ့သူတွေကိုရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာကာလရှည်ကြာထိခိုက်ပျက်စီးလာစေပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းထုတ်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။ဒီကနေ့နဲ့ February လစစ်တပ်အာဏာစတင်ကလေးကအာဏာရှင်စန့်ကျင်သူတွေကိုဖမ်းဆီးထိန်းသိမ်းခဲ့ပြီးနှိပ်စက်ညှဉ်းပန်းတာတွေအများအပြားရှိခဲ့ပါတယ်။စစ်တပ်ရဲ့နှိပ်စက်မှုတွေကိုမှတ်တမ်းတင်ထားတဲ့အဖွဲ့အစည်းတွေရဲ့အဆိုအရဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေကိုပါရိုက်တာ၊ရင်ဘတ်ကိုကန်တာ၊ပါစပ်ထဲသနတ်ထဲတာ၊စစ်လိမ်မီနဲ့တို့တာအပြင်ရှောက်ချုံတွေပေါ်မှာဒူးထောက်ခိုင်းပြီးနှိပ်စက်တာတွေရှိနေတယ်လို့ဆိုပါတယ်။ဒါအပြင်စစ်သားတွေဟာထိန်းသိမ်းခံထားရတဲ့အမျိုးသားအမျိုးသမီးတွေကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပြင်လိမ်ပိုင်းဆိုင်ရာနှိပ်စက်ညှဉ်းပန်းမှုတွေလည်းပြုလုပ်ကြပါတယ်။ဒို့တန်နဲ့စကားပြောဖြစ်ခဲ့တဲ့ပမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ် ABSFU ရဲ့အမည်မဖော်လိုသူပြန်ကြားရေးတာဝန်ခံကတော့ဖန်ဆီးခံရတဲ့ចောင်းသားတွေဟာအာဏာရှင်လက်ပါစေတွေရဲ့လိမ်ပိုင်းဆိုင်ရာညှဉ်းပန်းခံရတယ်လို့ပြောပါတယ်။ဒီလိုညှဉ်းပန်းရမှာအလွန်ဆက်ဆုပ်ပွဲကောင်းတဲ့နီလန်းကိုလည်းတုံးခဲ့တယ်လို့သူကပြောပါတယ်။
ဒီတော့မှဆိုဝလုံးထိုးပြီးတော့စစ်တာမျိုးတွေဟိုအဲ့မှာလင်ကျက်ဖတ်စစ်တာမျိုးတွေပေါ့ရိုင်းနှက်ပြီးတော့စစ်တာမျိုးတွေအဲ့ဒါမျိုးတွေကြုံခဲ့ရတယ်လို့သိရတယ
်ဘာသာတာများအဖွဲ့ချုပ်ဟာစစ်အာဏာသိမ်းပြီးနောက်မှာမြို့နယ်လိုက်တပိတ်စစ်ကြောင်းတွေဥဆောင်ထွက်တဲ့အဖွဲ့အစည်းဖြစ်ပြီးမြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့တက္ကသိုလ်အသီးသီးကစောင်းသားတမကတွေရဲ့ပင်မအဖွဲ့အစည်းတကူလည်းဖြစ်ပါတယ်အဆိုပါအဖွဲ့ချုပ်ရဲ့ထုတ်ပြန်ချက်တွေအရဒီဇင်ဘာလနဲ့ဖေဖော်ဝါရီလအတွင်းစစ်ကြောရေးနဲ့အချင်းထောင်တွေမှာလိမ်ပိုင်းဆိုင်ရာစော်ကားခံရသူတွေဟာအမျိုးသမီးတဦးပါဝင်6ဦးထဲမှနေရှိနေပါတယ်။အဲ့ဒီထဲကအကြောင်းသူတဦးဟာစစ်ကြောရေးမှာလိမ်ပိုင်းဆိုင်ရာစော်ကားခံရပြီးနမဲဆိုးနဲ့ကြော်ကြတဲ့မန္တလေးအိုးဘိုထောင်ကိုပို့ခံရပြီးနောက်စေဝါကူတာမှုလည်းမရပါဘူး။ကျောင်းသားတွေကိုထိန်းသိမ်းထားစဉ်မှာစစ်တပ်ကအခုလိုလိမ်ပိုင်းဆိုင်ရာစော်ကားတာနဲ့စစ်ကြောတာကိုဘာကြောင့်လုပ်နေရပါသလဲလို့မေးမြန်းရမှာတော့ ABSFU ရဲ့ပြန်ကြားရေးတာဝန်ခံကနိုင်ငံတွင်းစစ်ဆန်ရေးလှုပ်ရှားမှုမှာအစဉ်အဆက်ပါဝင်တဲ့အကြောင်းသားတွေရဲ့တမိုင်းကြောင်းကိုထောက်ပြပါရစေ
။ဟုတ်ကဲ့ကျွန်တော်တို့ဟိုဟာအကြောင်းသားတွေဆိုတာခက်ဆက်ဆက်ပေါ့လေနော်တမိုင်းနဲ့ကြည့်မယ်ဆိုရင်ကျွန်တော်အကြောင်းသားတွေဟာဟိုဒီတို့အကျိုးမူပြီးမျက်နှာမူပြီးတော့ကြည့်ပြီးတော့ကျွန်တော်တို့တိုက်လာတဲ့စေုပ်စုဟိုတိုက်ကျုပ်လာတဲ့ဟိုဟာအဖွဲ့တစ်ဖွဲ့လည်းဖြစ်တာဆိုတော့ကျွန်တော်တို့အကြောင်းသားတွေကိုစေုပ်စုတွေနဲ့ကကြောက်တဲ့ထဲမှာလည်းပါတယ်လို့ဟိုဟာကြောက်တဲ့ထဲမှာပါတော့သူတို့အနေနဲ့ဒီစေုပ်ဆိုကျွန်တော်တို့ဟိုဘယ်လိုပြောအညိုတကြီးနဲ့ចောင်းသားတွေကိုဟိုရုပ်မှရက်ဆက်တဲ့အကြံမျိုးတွေနဲ့ဟိုလုပ်တယ်လို့ပဲကျွန်တော်တို့ထင်တယ်ပေါ့လေ
နိုင်ငံရေးအကျဉ်းသားများကိုကြီးစောက်ရှောက်ရေးအတင် AAPP ရဲ့အချက်လက်တွေရတော့အာနာတိန်စာကနေအခုထိចောင်းသားတထောင်ကျော်ဖမ်းဆီးခံခဲ့ရပြီးအဲ့ဒီတဲကပြန်လွတ်လာတာတော့တောင်းမရှိသေးပါဘူးဖမ်းဆီးခံရတဲ့တချို့ចောင်းသားတွေဟာစစ်ကြောရေးမှာလာပေါင်းများစွာနှိပ်စက်ခံရပါတယ်။အချင်းစကန်စစ်ကြောရေးတွေမှာလူမဆန်စွာနှိပ်စက်မှုတွေဟာအခုမှမဟုတ်ပဲ ခေဆက်ဆက်စစ်အာဏာရှင်တွေလက်ထက်မှာကျူးလွန်ခဲ့ကြတာဖြစ်တယ်လို့စစ်တပ်ကအလို့ရှိနေလို့အမည်မပေါ်လို့တဲ့မန္တလေးကနိုင်ငံရေးတက်ကြွလှုပ်ရှားသူတူကဆိုပါတယ်မြန်မာစစ်တပ်ဟာပြည်သူတွေအပေါ်လိမ်ပိုင်းဆိုင်ရာစော်ကားတာတွေကိုနှစ်ပေါင်းများစွာလှုပ်ခဲ့တာဖြစ်ပါတယ်ဒီနီလန်ကိုတိုင်းရင်းသားလူနည်းစုတွေအပေါ်စစ်ပွဲနဲ့ဖိနှိပ်မှုလက်နက်တစ်ခုအဖြစ်စစ်တပ်ကအသုံးပြုခဲ့တယ်လို့အမျိုးသမီးများအဖွဲ့ချုပ်က2014ခုနှစ်တုန်းကထုတ်ပြန်ထားပါတယ်။အဲဒီထုတ်ပြန်ချက်မှာစစ်တပ်အနေနဲ့လိမ်ပိုင်းဆိုင်ရာရာဇဝတ်မှုများကိုလည်းကျူးလွန်နေဆဲဖြစ်ပါတယ်။စစ်ပွဲနဲ့တိုင်းရင်းသားများကိုဖိနှိပ်ရမှာအဓမ္မပြုကျင့်မှုကိုလက်နက်တစ်ခုအနေနဲ့သုံးစွဲနေဆဲဖြစ်ပြီးအမှုခင်းတွေလည်းစစ်တပ်ထိုးစစ်များနဲ့အတူများပြားလျက်ရှိပါတယ်။တဘာဝတရားစတာများကိုထိန်းချုပ်ရေးပေါ်အခြေခံသည့်ကျူးလွန်ချိုးဖောက်မှုများလည်းရှိနေတယ်လို့ဆိုထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့2019ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာမှာလည်းမြန်မာစစ်သားတွေဟာအမျိုးသမီးမိန်းကလေးယောက်ျားလေးအမျိုးသားနဲ့လိန်ပြောင်းလဲထားသူတွေကိုမရင်းကျင်တာအုပ်စုအဖွဲ့မရင်းကျင်တာနဲ့အကြမ်းဖက်ဖိအားပေးပြီးလိန်စော်ကားတာတွေကိုအမြဲတမ်းရည်ရွယ်ချက်ရှိရှိအစီအစဉ်ချပြီးကျူးလွန်တာတွေ့ရှိတယ်လို့ဖော်ပြထားပါတယ်။စစ်တပ်ရဲ့ဒီလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဟာပြည်သူတွေကိုချင်းချောက်ဖို့အကြမ်းဖက်ဖို့နဲ့ထိခိုက်စေဖို့တမင်သက်သက်ရည်ရွယ်ချက်ရှိရှိအစီအစဉ်ဆွဲပြီးလုပ်ခဲ့တာလို့နိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင်ကကောက်ချက်ချပါတယ်။ဒီနီလန်းကိုအာဏာသိမ်းပြီးနောက်ပိုင်းမှာလည်းဆက်သုံးလာပြီးဖမ်းဆီးခံရသူတွေဟာစစ်ကြောရေးမှနှိပ်စက်ခံရပြီးအသက်ခံနေကြရပါတယ်။စစ်ကြောရေးမှာနှိပ်စက်တာအပြင်တပ်ပစ်တာမျိုးတွေလည်းရှိခဲ့တဲ့အတွက်လိမ်ပိုင်းဆိုင်ရာစော်ကားတာညှင်းမှန်းတာတွေအတွက်စကလုံးတော်ရှာလို့မရဘူးလို့သူကဆက်ပြောပါတယ်
။နှိပ်စက်မှုကတော့အမျိုးမျိုးတကူလုံးပါပဲ။ဟိုနောက်တစ်ခုကဘယ်လိုသူတို့လိုချင်တဲ့အဖြေပေါ့နော်ဟိုဖြစ်နေတဲ့ကိစ္စဟုတ်ချင်မှလည်းဟုတ်ချင်လည်းဟုတ်ပြန်မဟုတ်ချင်လည်းမဟုတ်ဘူးပေါ့နော်။အဲ့ပေါ်မှာသူတို့လိုချင်တဲ့အဖြေရဖို့အတွက်ကိုပြန်ပြောညီပေါင်းစုံနဲ့နှိပ်စက်တာပြ။အဲ့တော့ညီပေါင်းစုံနဲ့နှိပ်စက်တဲ့အခါကျတော့ခံနေရတဲ့နော်ဖန်ကန်နေရတဲ့သူကနောက်ဆုံးမဟုတ်လဲနောက်ဆုံးကောင်းကျင်ပေးလိုက်ရတာပဲအဲ့တော့သူတို့လိုချင်တဲ့အခြေရဖို့အတွက်ကတော့ဘာမှသူတို့ကကြည့်နေမှာမဟုတ်ဘူးဟုတ်လားအဆက်ကိုလည်းလုံရင်လုံမှာပဲဟုတ်လားစအူလည်းလုံရင်လုံမှာပဲဟုတ်လားအရှိယောက်ျားတစားကိုလည်းသူတို့နှိပ်စက်ချင်နှိပ်စက်တာပုံစံအမျိုးမျိုးနဲ့နှိပ်စက်တာသူတို့လိုချင်တဲ့အခြေရဖို့အတွက်သူတို့ကတော့ပုံစံမျိုးစုံနဲ့တော့နှိပ်စက်တာအဲ့ဒါတော့ကျင်းနေတယ်ခင်ဗ
ျဖန်ခံရသူတွေဟာလိမ်ပိုင်းဆိုင်ရာနှိပ်စက်ညှင်းပန်းခံရတာကြောင့်တရားပြင်းထန်ပြီးအချိန်ကြာကြီးခံစားကြရပါတယ်။အဲ့ဒီထဲမှာစိုးရဲကိုဝလုံးထိုးသွင်းခံရသူတဦးလည်းပါဝင်ပြီးမိသားစုထံဆေးမာတဲ့ဆေးစာရွက်ဟာလည်းလူမှုကွန်ရက်ပေါ်ပြန့်နှံ့ခဲ့ပါတယ်။အဲ့ဒီအွန်လိုင်းမှာတွေ့တဲ့ဆေးစာအရပြင်းထန်တရားကိုကုသပေးတဲ့ဆေးမျိုးကိုမှားတာဖြစ်တယ်လို့မန္တလေးမြို့က CDM ဆရာဝန်တဦးကပြောပါတယ်
။ဒီလိုဆေးမျိုးတီကအဲဆိုဝါကိုဒီလိုမျိုးပေါ်တော့ညင်ပိုင်းလက်ခံထားလို့လည်းချင်းရဲ့လေရောပြင်းဖြစ်လာလို့တွေးထွက်လို့တောက်တာနဲ့ဖြစ်နေလို့လေကောင်းမရှိနိုင်မယ်လေဒီလိုမျိုးညင်ပိုင်းလက်ခံရလို့ပဲအရှင်းလက်ပြောရမယ်ကဒီဆိုဝါကိုပုံမှန်မဟုတ်တဲ့အရာတွေနဲ့ထိုးသွင်းခံထားလို့လည်းဒီဆေးမျိုးကိုမှားတာမျိုးလည်းဖြစ်နေတယ်နောက်တစ်ခုကစုပ်ပြဲနိုင်ရရသွားမယ်လို့ပဲယူဆရမယ်ဒါကြောင့်ဆေးစာရမြင်လို့ပဲကျွန်တော်ကကြည့်လိုက်တာပေါ့သူဟာဥဒတိတမျိုးထပ်မှန်လာတယ်အနာစီးပိမှုတွေတေးလိမှုတွေစီးတမျိုးထပ်မှန်လာတယ်အဲ့ဒီအတွက်ကြောင့်မို့ဆင်းဟိုပေါ့နော်ကိုကျွန်တော်အမြင်နဲ့တစ်ဖက်တစ်အမြင်နဲ့ပဲကျွန်တော်ပြောရမယ်ဆိုရင်တော့ဒီကဘောက်ဟာသူဟာစုံဝမှာတော့ဒီဒီကဘောက်ဟိုခံစားမှုတစ်ခုခုခံစားခံရတာဉာဏ်မလေးချက်ခံရတာမျိုးရှိနေရှိနေ
စစ်ကြောရေးမှာခန္ဓာကိုယ်ထိပါနှိပ်စက်တာအပြင်ဘာမှမထိမတူပဲအမောင်းတိုက်တဲ့ထားတာမျိုးကဆလို့လူတယောက်ရဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာကိုပြိုလဲအောင်နှိပ်စက်ကြတာဖြစ်ပြီးရေရှည်မှာခန္ဓာကိုယ်ပိုင်းဆိုင်ရာကျန်းမာရေးစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာမယ်လို့လည်း CDM ဆရာဝန်ကဆက်ပြောပါတယ်
။အပြင်မှာဘယ်လောက်ထိကျန်းမာတယ်လဲပြောပေါ်တော့ဒီလိုအခြေအနေမျိုးကြုံရတဲ့လူတွေဟာဒါဟာတော့တော်တော်လုံးအိမ်နေရဒါဟာအမျိုးသားမှမဖြစ်တာမဟုတ်လူပြင်းကလည်းဖြစ်တယ
်။ပြည်ရင်းပြပါကဥပဒေဆိုင်ရာအဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေအပါအဝင်ဒီမိုကရေစီရေးထောက်ခံအားပေးသူများအနေနဲ့ဒီလိုကိစ္စတွေပေါ်ရင်ငုံနှုတ်ပိတ်မနေပဲကူညီဆောင်ရွက်ကြဖို့နဲ့နှိပ်စက်ခံရပြီးတရားရသူတွေအတွက်စေကူတာခွင့်ရရှိရေးကိုပါကူညီဆောင်ရွက်ပေးကြဖို့ဘာကတာများအဖွဲ့ချုပ်ကဖေဖော်ဝါရီလ19ရက်မှာထုတ်ပြန်ခဲ့ပါတယ်။ဒီလိုဖြစ်ရဆိုးတွေကြုံတွေ့ခဲ့ရတဲ့ကြောင်းသားတွေဟာပြောညံ့သွားကြမှာမဟုတ်ပဲဆရာနာရှင်ကိုရတဲ့နည်းနဲ့ဆန့်ကျင်နေဦးမှာဖြစ်ပြီးနိုင်ငံမှာဒီမိုကရေစီပြန်လည်ရှင်သန်လာဖို့အကြိုးပမ်းနေဦးမှာဖြစ်ပါတယ်။ 第一张巴嘎达破旧店家也张文安啊哭路表表白的心
真的我张大比的玻璃张大比的地道也是在油满的油满内在看他的地方那个干净的我今天他那么便宜如果你出包的压力我便宜那天呢如果你的故意来没故意背部为倒数点的玻璃
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးမလို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာမှာလုံခြုံရေးအခြေအနေတွေကြောင့်နံပါတ်ကိုထည့်သွင်းအသုံးပြုထားခြင်းမရှိပါဘူး။ဒိုးတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်နိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်နဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00တွင်မှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒို့တဲ့အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဖရန်တီးယားမြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒိုးတန်စီစဉ်ကိုနားဆင်ကြရဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ဆက်ပေးသွားအောင်ပါဖြစ်ပါတယ်ခင်ဗျာ
။ UN မြန်မာဘာသာစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
view american တန်ကနေ2022ခုနှစ် march လ19ရက်စနေနေ့ညပိုင်းမှာပါတာစီစဉ်တွေကို line meter 1925 30နဲ့ line length meter 190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတခါတော့ဥတ္တမောင်သားစီစဉ်တင်ဆက်တဲ့ democracy လူခွင့်ရဲ့ခေတ္တကဘာစီစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ် democracy တိုက်ပွဲမှာအကြမ်းဖက်လှုပ်ရှားမှုနဲ့သွားမလားလက်နက်ကင်လှုပ်ရှားမှုနဲ့သွားမလားဆိုတာအရေးပါတဲ့မေးခွန်းတစ်ခုဖြစ်ပါတယ်နိုင်ငံတွေဟာဒီလှုပ်ရှားမှုတရရက်ကိုရွေးချယ်ခဲ့ရတာပါဒါမှမဟုတ်သူအချိန်နဲ့သူကျင့်သုံးခဲ့ရတာပါအဲ့လိုမှမဟုတ်ရင်လည်းပေါင်းဆက်ပြီးတော့ကျင့်သုံးခဲ့ရတာဖြစ်ပါတယ်ဒီတစ်ပတ်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ္တကဘာအစည်းအဝေးမှာဒီလှုပ်ရှားမှုနှစ်ရက်အကြောင်းကိုပဋိပက္ခနဲ့ငြိမ်းချမ်းရေးဘာသာရေးနဲ့မဟာဘွဲ့ယူဖို့ကြိုးစားနေတဲ့ကိုအောင်ကိုကိုနဲ့ဦးတမောင်သန်းကဆွေးနွေးပြီးတော့တင်ပြထားပါတယ်ခင်ဗျာ
ကျွန်တော်ရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအစီအစဉ်မှာဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ကိုအောင်ကိုကိုဖြစ်ပါတယ်ကိုအောင်ကိုကိုဟာအမေရိကန်နိုင်ငံမဆာချူးဆက်စ်ပြည်နယ်မှာရှိတဲ့ Brandeis University မှာပဋိပက္ခနေလာအင်းနဲ့ငင်းချမှုတိဆောက်ရေးအကြောင်းကိုလေ့လာနေတဲ့မဟာဘွဲ့အကြောင်းသားတစ်ယောက်ဖြစ်ပါတယ်ဒီမိုကရေစီလှုပ်ရှားမှုတွေမှာအနာရှင်စနစ်ကိုစတင်တဲ့အခါမှာအမှုနီးသောအကြမ်းကြီးသောအတုံးပြကြတာကိုနိုင်ငံတွေမှာတွေ့ရပါတယ်အဲ့ဒီအမှုနီးအကြမ်းမဖက်လှုပ်ရှားမှုဒါမှမဟုတ်ကျန်းကြီးလို့ပြောတဲ့လက်နက်ကိုင်လှုပ်ရှားမှုအဲဒီလိုနီးလန်းတွေကိုနိုင်ငံတွေကဘယ်လိုများအသုံးပြုသွားတတ်ကြတယ်။ဘာဒီနဲ့ချိန်ထိုးပြီးဒီလိုဆုတ်ဖြတ်ခဲ့ကြတာလဲ။ဘလောက်တိုင်းတာဖြစ်အောင်မြင်မှုရှိတယ်မအောင်မြင်မှုရှိတယ်အစရှိတဲ့ကိစ္စတွေကဒီမိုကရေစီလှုပ်ရှားမှုတစ်ခုမှလည်းအရေးကြီးတဲ့အကြောင်းအရာဖြစ်ပါတယ်။ဆိုတော့ကောင်းဟွေကောင်းကောင်းမြန်မာပြည်မှာလည်း NGO လုပ်ငန်းတွေကိုတော်တော်လုပ်ခဲ့တယ်ပေါ့နော်။ဒါကြောင့်မြန်မာပြည်မှာလုပ်ခဲ့တဲ့အတွေ့အကြုံနဲ့အခု Brandeis Technology မှာလာပြီးလေ့လာတဲ့အခါမှာဘာတွေကိုသင်ရရှိ
လဲ။ဟုတ်ကဲ့ဆရာ။မြန်မာပြည်မှာကကျွန်တော်တို့ငင်းငယ်ရေးကြီးစားမှုကိစ္စတွေလူနည်းစုကိစ္စတွေပါကျွန်တော်တို့ပါဝင်ပတ်သက်တဲ့အခါကျတော့ကျွန်တော်တို့မှာကသင်တဲ့အတူစာလေးကိုကျွန်တော်တို့ရသလောက်လေးရှာကျင်ပြီးတော့တက်ပြီးတော့ကျွန်တော်တို့လောက်ရတာပေါ့။ဆိုတော့ကျွန်တော်တို့မှာသတင်းတကျလေ့လာနိုင်တဲ့အခွင့်အလမ်းကမရှိဘူး။လုံရင်းကာရင်အတွေ့အကြုံအစ်တရားလေးမျိုးခုပေါ်သက်ကိုကျွန်တော်တို့ကဒီလမ်းလုံရင်းနဲ့ပဲကျွန်တော်တို့ရဲ့အလုပ်တွေကိုကျွန်တော်တို့လုပ်ရတာ။ဆိုတော့ဒါကြောင့်ဒီမှာကျွန်တော်လက်တက်တဲ့ခါကျတော့ဒီငင်းရမှုပြဿနာကြီးဖြစ်စေတဲ့ပဋိပက္ခကိုဘယ်လိုကြည့်ရသလဲဆိုတော့ကျွန်တော်တို့ကစနစ်တကျပို့ပြီးတော့လေ့လာခွင့်ရတာ။ဒီမှာကတော့ကျွန်တော်ပို့ပြီးတော့အချိန်ပေးပြီးတော့စနစ်တကျလေ့လာရဲနိုင်တဲ့အခွင့်အရေးရတယ်လို့ပဲကျွန်တော် ဟိုပြောလို့ရပါတယ်ဟ
ုတ်ကဲ့အဲ့လိုလိမ့်လာတဲ့အခါမှာအကြမ်းမဖက်လှူရှာမှုနဲ့လည်းကိုင်လှူရှာမှုအကြောင်းတနည်းပြောလို့ရှိရင်လည်းအလွယ်ကျွန်တော်တို့လူတည်များလာလို့ပြောရင်အမှုနည်းနဲ့ချမ်းအမှုနည်းရဲ့သဘောတဘာဝလေးရဘလို့ရှိတယ
်ဒုတိယကဘာစင်ပြီးနောက်ပိုင်းလို့ပြောရမှာပေါ့ဆရာမျိုးစုံနည်းတွေနဲ့လုတ်တဲ့ဒီလန်းတွေကိုကျွန်တော်ကနိုင်ငံတကာကောဒီပညာရေးပိုင်းဆိုင်ရာကောအားလုံးကနေပြီးတော့ကျွန်တော်တို့ကပူပြီးတော့အားပေးအားမရပြုတ်လာတာမျိုးကိုကျွန်တော်တို့တွေ့ရတာပေါ့နော်အမှုနည်းနဲ့ကိုလိုချင်တာကိုတောင်းဆိုတဲ့ဟာကရလို့ရှိရင်တော့အကောင်းဆုံးပေါ့အမှုနည်းမမရမှတခြားနည်းတွေကိုကျွန်တော်တို့ကစဉ်းစားတင့်တယ်ဆိုတဲ့ဟာမျိုးပေါ့ဒါဒုတိယကမ္ဘာကြီးရှေ့ပိုင်းမှာဆိုလို့ရှိရင်တော့ကျွန်တော်တို့ကကိုလိုချင်တာရဖို့အတွက်ဒီလူတို့ကအချမ်းနည်းကိုပဲသုံးတာတွေကများတာပေါ့နော်အချမ်းနည်းကိုသုံးတာများတယ်နောက်ပိုင်းဆိုတော့ကျွန်တော်တို့ကဒီအမှုနည်းကိုပို့ပြီးတော့ပြည်ရင်းပြည်ပအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေကလည်းပုံပြီးပြောတာကြတယ်။ဆိုဥမာအဖြစ်ကျွန်တော်တို့နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာမှာငြိမ်းချမ်းရေးတည်ဆောက်မှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့အကူအညီပေးတဲ့အဖွဲ့အစည်းတွေကဘယ်အဖွဲ့အစည်းမှကျွန်တော်တို့ကအကြံပြီးသုံးပါအကြံပြီးကောင်းတယ်ဆိုတာမျိုးတော့မပြောကြအောင်ပေါ့။ဆိုတော့အလူလီကိုပဲကျွန်တော်တို့ကဟိုတွန်းတင်ကြတာပေါ့နော်။ဒီအလူလီကလူနဲ့အထီးကိုက်တည်ဆုံနေမယ်။သုတေသနတွေကပြောတဲ့အခါမှာအလူလီကဘာလို့အောင်မြင်တယ်လဲဆိုတဲ့အခါမှာနှစ်ခုရှိတယ်ပေါ့နော်။တစ်ခုကဘာလဲဆိုလို့ရှိရင်ငြိမ်းချမ်းစွာဆန္ဒပြတယ်ဒီအမှုနည်းတုံးတယ်ဆိုလို့ရှိရင်ကျွန်တော်တို့ကလူတွေပို့ပြီးတော့ပါလာတယ်လူတွေပို့ပြီးတော့ကျွန်တော်တို့ကစီယုံနိုင်တယ်လူတွေအားလုံးပါဝင်လို့ရတယ်အကျန်းကြီးကတော့ကျွန်တော်တို့အားလုံးကတော့လက်နဲ့ကင်ပြီးတော့ဒီတော်လိုင်းလေးလုပ်ဖို့ဆိုလို့ရှိရင်မဖြစ်နိုင်ဘူးပေါ့ဆိုတော့အမှုနည်းကလူတွေပို့ပြီးတော့ဟိုပါဝင်လာအောင်လုပ်လို့ရတယ်နောက်တစ်ခုကပြည်ဒီပြည်တွင်းမှာလည်းပဲအမှုနည်းနဲ့လုပ်တယ်ဆိုလို့ရှိရင်ပို့ပြီးတော့ဒီ legitimacy ပေါ့ထောက်ခံမှုကပို့ပြီးတော့ movement ကိုထောက်ခံမှုကပို့ရတယ်ဒီပကလည်းပို့ပြီးတော့ထောက်ခံမှုတွေရတယ်အဲ့တော့ကျွန်တော်တို့ကအမှုနည်းကလူမျိုးကိုရွေးကြတဲ့အခါမှာဒီအတားအဆီးရှိတယ်ပေါ့နော်။နောက်တစ်ခုကတော့ကျွန်တော်တို့အမှုနည်းနဲ့လုပ်နေတဲ့ဒီလှုပ်ရှားမှုကိုကျွန်တော်တို့ကဒီအာဏာရှင်တွေနဲ့ဒီအလွဲတစ်ခုကျွန်တော်တို့ကဒီနှိမ်နင်းဖို့အတွက်ပြဿနာရှိတယ်ပေါ့။သူတို့နှိမ်နင်းလိုက်ပြီဆိုလို့ရှိရင်လည်းသူတို့ပြန်ပြီးပြန်ကန်လာမဲ့အားကြီးရှိတာပေါ့။ဥပမာအဖြစ်ကျွန်တော်တို့ဟိုအမှုနည်းနဲ့လုပ်နေတဲ့ဒီဆန္ဒပြပွဲတွေမှာအကြမ်းဖက်ပြီးဖြိုခွင်းမယ်ဆိုလို့ရှိရင်အဲ့ဒီဖြိုခွင်းတဲ့ရဲတို့စစ်သားတို့ကသူတို့မိသားစုကရက်ွက်ထဲမှာရှက်ရမယ်ပြီးလို့ရှိရင်သူတို့မိသားစုကပြန်ပြီးတော့သူတို့ပြန်ပြီးတော့ဆန့်ရှင်လိုဟာမှုပြန်လုပ်မယ်ဘာလို့မျိုးလုပ်တာလဲပေါ့နော်ဟိုဒါမျိုးတွေပြန်ပြီးတော့စစ်သားကြီးရဲတွေကြားထဲမှာပို့ပြီးတော့အကွဲပြည့်တွေပို့ဖြစ်လာမယ်ပို့ပြီးတော့အဲဒီလှုပ်ရှားမှုကပို့ပြီးတော့ထိရောက်နိုင်တယ်ပေါ့နော်ဒီယူဆချက်နှစ်ခုနဲ့ကျွန်တော်တို့ကဒီအလူမျိုးကိုရွေးကြတယ်လို့ကျွန်တော်တို့ကဒီသုတေသနတချို့မှာပြောပါတယ်ခင်ဗျအထူးကတော့ပြည်ရင်းပြည်ပဒီနိုင်ငံတကာအဖွဲ့အစည်းတွေအားလုံးကအကယ်ဒမီဒီဒီလက်တော်များလည်းနောက်ပိုင်းမှာကျွန်တော်တို့အလူလေးကိုပို့ပြီးတော့ဇောင်းပေးလေ့လာပြီးပို့ပြီးတော့မြင့်တင်တဲ့သဘောတော့ကျွန်တော်တို့တွေ့ရတ
ာဟုတ်ပါတယ်ဟိုကဘာမှာပြောလို့ရှိရင်လည်းမာတမခန္ဒီယာအကြမ်းမဖက်လှုပ်ရှားမှုမှာအထင်ကြီးခေါင်းဆောင်လို့ပြောလို့ရတာပေါ့နော်အဲကျွန်တော်တို့မြန်မာနိုင်ငံတော်ဆန်းစုကြည်ကလည်းအဲ့ဒီလိုဒီဘက်ခင်မှာခေါင်းဆောင်တယောက်လို့ပြောလို့ရပါတယ်ဒါပေမဲ့တစ်ခါတလေမှာကြတော့လေပြည်သူလူထုကအလူလေးကိုသုံးလာတော့မရတော့ဘူးဆိုတော့အချိန်နဲ့တစ်ခုအထိလဲရောက်သွားကြတာနိုင်ငံတွေမှာတွေ့ရတယ်။အဲ့ဒီလိုခါမျိုးတွေမှာအကျန်းကြီးရဲ့သဘောတဘာဝကိုကူပြောင်းသွားကြတယ်မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းလူနည်းစုတိုင်းသာဖြစ်တဲ့ကရင်အစပြီးတော့တနင်္ဂနွေပုံကငယ်တဲ့ပြီးတော့အဲတခင်ဆိုလို့ပုံကငယ်ပြီးတော့ကွန်မြူနတီပါတီကအခုဒီလမတ်လ28ရက်ဆိုတာဟိုဒီကွန်မြူနတီပါတီကတနင်္ဂနွေတော်တော်ရေးနှစ်ပတ်လည်နေ့ကိုရောက်မှာပေါ့နော်။တနင်္ဂနွေလှုပ်ရှားမှုပါကြီးထွားလာကြရတယ်မကနေ့ကကလာမှာဆိုလို့ရှိရင်နော်လက်နက်ကိုင်လှုပ်ရှားမှုကလွဲပြီးတခြားနီးလန်းနဲ့လုံးလုံးမရဘူးလို့ယုံကြည်ကြတဲ့လူတွေအများကြီးကိုကျွန်တော်တို့တွေ့ရဆိုတော့လက်နက်ကိုင်လှုပ်ရှားမှုပြောတဲ့အချမ်းကြီးပေါ့နော်အချမ်းကြီးရဲ့သဘောတဘာဝကိုလည်းဘယ်လိုတွေ့ရလဲလေ့လာတဲ့စာပေတွေမှာ
အနူနီးမှာလည်းကျွန်တော်တို့ကန့်သက်ချက်တွေရှိတာပေါ့လေကန့်သက်ချက်တွေရှိတယ်အဲ့လိုမျိုးအနူနီးနဲ့အောင်မြင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာတစ်စုံတရာလူထုနဲ့အစိုးရကြားထဲမှာဒီနားလည်မှုနဲ့ရှိဖို့လိုပဲပေါ့နော်ပြီးတော့သုံးတရားကျွန်တော်တို့ကဒီ democracy ဒီ democratic space ပေါ့သုံးတရားကျွန်တော်တို့ကရှိဖို့
democracy သဘောအရလှုပ်ရှားလို့ရတဲ့
ခွေပေါ့ဆရာ
မပယ်နေ
ခွေလေးကိုကျွန်တော်တို့ကရှိဖို့လိုတယ်အဲ့ဒီခွေမမရှိရင်ကျွန်တော်တို့ကလှုပ်ရှားဖို့လှုပ်ရှားဖို့ပိတ်သွားပြီဆိုလို့ရှိရင်လူတို့ကတခြားဒီနီလန်တစ်ခုခုနပြောတဲ့ဒီအချမ်းကြီးကိုကျွန်တော်တို့ကတွန်းပို့ခြင်းခံရတယ်ဆိုတဲ့သဘောမျိုးကျွန်တော်ဖြစ်သွားတာပေါ့ကျော်ဘာလို့လဲမင်း66နှစ်လောက်မှာ66နှစ်မှာကျွန်တော်တို့ဒီ civil rights movement လို့ခေါ်တဲ့ဗရိတ်ကမှာဖြစ်တဲ့အခါမှာဒီအမေရိကန်နိုင်ငံမှာတစုံတရာ democracy ရင်ကျေးမှုကခိုင်နေပြီဒီသူလှုပ်လှုပ်ကင်လို့ရတဲ့ဂွေတွေရှိနေပြီဒါကြောင့်ကျွန်တော်တို့ကအလူနီးကိုလူတွေကပို့ပြီးတော့အားကိုးကြတဲ့သဘောရှိတာ။ဆိုတော့ကျွန်တော်တို့ကဟိုဒီလိုဒါမျိုးမရှိဘူးလူတို့ကိုလည်းခုနကပြောတဲ့ ီလူတို့လိုမြင်တာပဲဆိုလို့ရှိရင်ကျွန်တော်တို့ကရန်သူလိုမြင်မယ်ဆိုလို့ရှိရင်ကျွန်တော်တို့အဲ့ဒီ regime ကိုအဲ့ဒီအာဏာရှင်တွေကိုကြတော့အလူလီးနဲ့ကျွန်တော်တို့ကထုတ်ချဖို့အတွက်လုပ်တဲ့အခါမှာမလွယ်ဘူးလို့ကျွန်တော်ကဟိုမြင်တာပေါ့ဆရာဆိုတော့တပတ်ကအကြမ်းတီးနဲ့လုပ်ကြတဲ့အခါမှာလည်းလူတို့ရဲ့စိတ်လုံဆုံးမှုပေါ့နော်အဲ့ဒီစိတ်လုံဆုံးမှုကိုအနည်းနဲ့အများတော့ကျွန်တော်တို့ကပေးနိုင်တာပျော်လင့်ချက်လည်းကျွန်တော်တို့ကဆက်ပြီးတော့ပေးနိုင်တဲ့သဘောရှိတာပေါ့ဒါပေမဲ့ခုနပြောတဲ့တခြားပုံရိပ်သိဆိုလူတွေပေးဆက်ရ
ပါတယ်
ပေးဆက်ရတော့ကျွန်တော်တို့ကဒါတော့အားလုံးသိတဲ့အတိုင်းပဲဟိုပေးဆက်ရတော့အများများတာပေါ့ဆရာလူနည်းကတော့ပေးဆက်ရတာနေတာပေါ့ဒါပေမဲ့အောင်မြင်မှုမအောင်မြင်ဖို့ကတော့လူနည်းနဲ့လို့လက်လျှော့ပေးမယ်ကျွန်တော်တို့အာနာရှင်တွေဆိုလို့ရှိရင်တော့လူလေးနဲ့လောက်တာတော့အောက်ကူအောင်မြင်နိုင်မှာပေါ့ဒါပေမဲ့အဲ့လိုအာနာရှင်တော့မဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့အကျန်းလေးတစ်ခုပဲကျွန်တော်တို့မျိုးလင်းချက်နဲ့ဒီလူတို့ရဲ့ခုခံမှုကိုကျွန်တော်တို့ကထိန်းထားနိုင်လို့ရမှာပေါ့
ကျွန်တော်တို့အကျန်းလေးလို့ပြောနေတဲ့ဒဏ္ဍာရီလှောင်မှုတွေကိုကြည့်လိုက်လို့ရှိရင်လည်းနှစ်ပေါင်းများစွာယူကြရတာကိုတွေ့ရတယ်နှစ်ကာလတူတူတဲ့အောင်မြင်သွားတဲ့ဒဏ္ဍာရီလှောင်မှုဆိုတော့အမှကျူပါပေါ့ကျူပါတော့ဒါကျွန်တော်တို့ပြောလို့ရတယ်ဒါနဲ့ဂျာကန်တို့အပြင်အမှန်တမ်းဟိုတည်းပြိကခုရဲကိုဝယ်သွားလို့ရှိရင်လူဖွဲ့ကြီးတစ်ခုဟာတာရှည်သွားတတ်တယ်။ပြီးရင်ဒီပကတ်နဲ့ຫນွယ်တဲ့သဘောတဘောပေါ့เนาะကျွန်တော်တို့ conflict psychology လို့လည်းလေ့လာရေးမှာရှိကြတယ်။နောက်ဒီတဲမှာဝင်သွားလို့ရှိရင်လည်းပုံပြီးတော့အဟတွေပိုကြီးတယ်၊ခွာဟတွေများသွားတယ်လို့ဒါတွေ့ရတယ်။တို့တော့လည်းဘယ်လိုပဲဖြစ်ဖြစ်ခုနကိုအောင်ကိုပြောသွားတဲ့ speech ဒီမိုကရေစီနိုင်ငံကြကြလှှရှားလို့ရတဲ့နယ်ပယ်တစ်ခုကိုထူထောင်မှုကတော့မြန်မာနိုင်ငံမှာလို့ရတဲ့ထစ်ကလေးရှိတာနဲ့လက်နက်ကိုကောက်ပြီးကြိုင်ရမယ်ဆိုလို့ရှိရင်တော့လူပတ်ကြီးအရွေးကတော်တော်ကြီးကြာတတ်တဲ့သဘောတွေလည်းရှိတယ်ပေါ့။ဟ
ုတ်ပါဆရာ
။ကိုအောက်ကဒီအချမ်းမဖက်လှှရှားမှုနဲ့လက်နက်ကိုလှှရှားမှုတွေကြားတဲ့ညံ့မှုတိဆောင်ရင်းနဲ့ဘယ်လိုများပတ်သက
်ဒီအချိန်တန်လို့ရှိရင်တော့ကျွန်တော်တို့လူပတ်ကြီးမှာကျွန်တော်တို့ကလက်နက်တွေအကုန်လုံးဖြုတ်သိမ်းပြီးတော့ညံ့မှုတကယ်ညီငယ်တဲ့လူပတိတခုကိုကျွန်တော်တိဆောက်မယ်ကိစ္စတော့မလွဲမတည်လောက်အောင်မယ်ဟာပဲကျွန်တော်တို့ကရေးရှိမှာကျွန်တော်တို့လူပတိမှာအကျမ်းမဖတ်တဲ့နီးလန်းနဲ့ဖြည့်ရှင်းလို့ပြဿနာတွေကိုဖြည့်ရှင်းရမယ်ဖြည့်ရှင်းလို့ရနိုင်တဲ့လူပတိတခုတိဆောက်ဖို့ဆိုတာကျွန်တော်တို့တိုက်ပြီးရဲ့ဟိုရည်ရွယ်ချက်ပေါ့နော်ရည်မှန်းချက်ဖြစ်တဲ့ဒီလက်နက်ကန်တော်လန်ရေးဆိုတဲ့ကိစ္စကအမြဲတော့ကျွန်တော်တို့လက်နက်ကန်တော်လန်ရေးတော့လုပ်လို့မရဘူးတစ်ချိန်ချိန်မှာကျွန်တော်တို့လိုချင်တဲ့ကျွန်တော်တို့ရည်ရွယ်ထားတဲ့လူပတိတခုတိဆောက်ဖို့အတွက်ဒါဝင်လို့ရှိရင်ကျွန်တော်တို့ကဒါတွေအားလုံးလက်လက်ဆုံပြီးတော့ပြန်ပြီးတော့ဆွေးနွေးတဲ့ကိစ္စတွေပါပြန်လုပ်ဖို့တော့လိုတာပေါ့ဆရာ။ဒါပေမဲ့လို့လည်းဘယ်ချိန်မှဆွေးနွေးမလဲ။ဘယ်ချိန်မှကျွန်တော်တို့လက်လက်ကိုဖြုတ်သိမ်းမလဲ။ဒါတွေကတော့ကျွန်တော်နိုင်ငံရေးအဖြေပေးရမယ်။အထူးသဖြင့်တော့ကျွန်တော်လူတို့ရှိမှအဖြေရှိတယ်လို့ကျွန်တော်မြင်တယ်ဆရာ။ကျွန်တော်တို့လူပွဲစီကနှစ်ပေါင်းများစွာဒီနိုင်ငံရေးအကြံဖတ်မှုတွေကတောက်လျှောက်ကျွန်တော်တို့ကြုံလာခဲ့ကြတဲ့အခါကျတော့ဒီ trauma တွေကကျွန်တော်တို့မှာရှိနေတယ်ဆိုတော့
စိတ်နာတွေပြောကြပါစို့။
ဟုတ်စိတ်နာပါဆရာအဲ့စိတ်နာကြီးတော့မှကျွန်တော်တို့ကရှိမှရှိရစိတ်နာကြီးတော့မှကျွန်တော်တို့ကရှင်းလို့မပြီးသေးတာနောက်တဲ့ဖက်ကြပါလို့ရှိရင်ဆရာမပြဿနာပူကြီးတော့မှာပါဆရာအသေးစားတစ်ခုကတော့ကျွန်တော်တို့ကတော့အမြဲတော့လက်နဲ့တိုက်ပူးပြစတော့လုံးလို့မရဘူးဒါတော့အလုံးနာလေဒါပေမဲ့ဒါပေမဲ့ဘယ်ဆောက်ထိလက်နဲ့ကန်ရမလဲဆိုတဲ့ဟာတော့စောင့်ကြည့်ရမှာပါဆရာ
ဟုတ်ပါတယ်အကျန်းဖက်လာပြီဆိုလို့ရှိရင်စိတ်တန်တင့်ညာပြုသူမာရောအပြုခံရတဲ့သူမာရောအနာကျက်ဖို့အတွက်အတော်လေအဲဒါဆောက်ပါပါလေညဖွဲ့စီတကူအပို့ပြီးတော့လေရံပက်သဘောလေးပို့များသွားတယ်ပို့တင်းမြတ်ဖို့လည်းပို့ပြီးတော့ခက်ခဲသွားတဲ့သဘောသွားပါလေကိုတွေ့ရတယ်အခုကိုအောင်ကိုလို့လေ့လာနေတဲ့အခါမှာနော်ပဋိပက္ခတစ်ခုလည်းကိုဝင်သွားတဲ့အတိုင်းဒီပဲအကြောင်းလည်းပါမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာ
နော်ဘလို့သဘောသွားပါလေတွေ့ရတယ
်ပဋိပက္ခတွေရောက်သွားပြီဆိုလို့ရှိရင်ကျွန်တော်တို့ကကိုစိတ်တန်ရာတွေကအလုံးပါရသွားကြတာပေါ့လူတစ်ဖွဲ့လူဖွဲ့ဒီမှာစိတ်တန်ရာတွေကအလုံးရသွားကြတယ်ကြာသွားလေလေကျွန်တော်တို့ကပို့ပြီးတော့ဟိုဒီစိတ်အနာတွေကပူကြီးလာလေလေပူဖြစ်ရှင်းရခက်လေပေါ့ဆရာဒီပဋိပက္ခဖြစ်တဲ့နိုင်ငံတွေမှာဖွံ့ဖြိုးရေးဘယ်လိုလုပ်ကြမလဲဆိုလို့ရှိရင်ကျွန်တော်တို့လို့ကျွန်တော်တို့နိုင်ငံလူဟာမျိုးဆိုလို့ရှိရင်လုပ်ဖို့ကဘလို့ကမဖြစ်နိုင်ဘူးကျွန်တော်တို့ဒီလူသားချင်းစာနာထောက်ထားတဲ့အကူအညီတွေနဲ့ပဲရက်တည်ရတဲ့အစီဖြစ်သွားတာပေါ့နိုင်ငံတကာကလည်းပဲဒီလိုကိစ္စကိုဝင်ပြီးတော့တို့လည်းဝင်ပြီးတော့လုပ်ဖို့ကဟိုမလွယ်တဲ့အခါကျတော့တို့ဘက်ကလည်းပဲပြိပကဖြစ်လာပြီဆိုလို့ရှိရင်တို့စိတ်ဝင်စားတဲ့နိုင်ငံဆိုလို့ရှိရင်ဟိုလူသားချင်းပြန်တော်တော်ရဲ့အကူအညီတွေလောက်ပေးဖို့လောက်ပဲစိတ်ဝင်စားပြီးတော့ဝင်ပြီးရှင်းဖို့တဲ့တိတ်ပြီးတော့စိတ်ဝင်စားတဲ့အခါမှာပြိပကပို့ပြီးတော့ရှည်သွားတယ်ပို့ပြီးကြာသွားတယ်တော့ကျွန်တော်တို့ရှိတာပါဆရာဆိုအဲ့ကြားထဲမှာတော့ခုနဆရာပြောလိုမျိုးကျွန်တော်ပြေးဆက်ရမှုတွေကတော့ပို့ပြီးတော့များလာတာပါဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုအောင်ကိုရေး
Okay, sir. Okay, good.
Okay, good. Okay, good. Okay, good. Okay, good. Okay, good. Okay, good. Okay, good. Okay, good. Okay, good. Okay, good. Okay, good. Okay, good. Okay, good. Okay, good. Okay, good. Okay, good. Okay,
ဥဒမောင်းအသံစီစဉ်တင်ဆက်တဲ့ Democracy လူခွင့်ရည်နဲ့ ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ရတာဖြစ်ပါတယ်။အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပြီးမှာဖြစ်ပါတယ်။အမေရိကန်ဆိုရကမြန်မာအတွက်ဒေါ်လာ136သန်းအကူအညီပေးရမှာဖြစ်ပြီးဆီယနာသိမ်းမှုကိုစန့်ကျင်လှုပ်ရှားနေတဲ့အဖွဲ့တွေကိုကူညီမှာဖြစ်ပါတယ်။ရုရှား-ယူကရိန်းစစ်ပွဲပါဝင်နိုင်ငံတကာပြည်ထောင်စုတွေကြောင့်မြန်မာအရေးမျက်ခြေမပြတ်ဖို့ကုလသမဂ္ဂကနိုင်ငံတကာကိုသတိပေးလိုက်ပါတယ်။ဒီနိုင်ငံမှာဆေးပြက်နေတဲ့ငွေဆက်ကူအတူတွေတွေ့နေရတယ်ဆိုတဲ့သတင်းမှမှန်ဘူးလို့ဘူဘန်ကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တပတ်အတွင်းနေအတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလူအခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေကြီးထွားလာနေပြီးစစ်တပ်ကစစ်ရာဇဝတ်မှုမြောက်နိုင်တဲ့အထိလူအခွင့်အရေးချုပ်ဖောက်မှုတွေဆက်လက်ကျလွန်နေတယ်လို့ကုလသမဂ္ဂကမတ်လ15ရက်နေ့မှာအစီရင်ခံစာထုတ်ပြန်ပါတယ်။ကုလသမဂ္ဂလူအခွင့်အရေးကောင်စီကိုတင်ပြဖို့ပြုစုထားတဲ့အဲ့ဒီအစီရင်ခံစာတင်မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဖော်ပြထားကြောင်းလူအခွင့်အရေးမဟာမင်းကြီးယုံပြောခွင့်ရရာဗီနာရှမ်ဒါဆာနီကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံချုံမှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ
် But in this report we have really been able to identify a pattern over the past year which indicates that this is planned coordinated systemic attack
ဒီအစီရင်ခံစာထဲမှာပြီးခဲ့တဲ့နှစ်အတွင်းဖြစ်ခဲ့တဲ့ဖြစ်စဉ်ပုံစံတွေကိုတွေ့ရှိဖော်ပြနိုင်ခဲ့ပါတယ်အချက်အလက်တွေအရတိုက်ခိုက်မှုတွေကိုစနစ်တကျကြိုတင်ပြင်ဆင်ချိတ်ဆက်လုပ်ဆောင်ခဲ့ရတဲ့ဆိုတာပြသနေပါတယ်။တိုက်ခိုက်မှုတွေကစစ်ရာဇဝတ်မှုနဲ့လူသားတို့အပေါ်ကျူးလွန်တဲ့ပြစ်မှုကြီးတွေမြောက်နိုင်တာကိုရှင်းရှင်းလင်းလင်းကြီးကိုပြနေပါတယ်။ဒီပြစ်မှုတွေကျူးလွန်နေတဲ့ဆိုတာလူ့ခွင့်ရေးကော်မရှင်အနေနဲ့အခုချိန်ထိအရှင်းလင်းဆုံးတင်ပြနိုင်တာဖြစ်တယ်လို့ပြောနိုင်ပါတယ်။ ကိုရင်ကြုံခွင့်ရသူတွေမျက်မြင်တွေ့ရှိသူတွေလှုပ်ခွင့်ရလှုပ်ရှားသူတွေလူပေါင်း155ယောက်ကိုမျက်မြင်စုံစမ်းပြီးကျူရုတပ်ပုံတွေသတင်းမီဒီယာအထောက်အထားတွေသတင်းအချက်အလက်တွေနဲ့တိုက်ဆိုင်စစ်ဆေးပြီးမှအဲ့ဒီအစီရင်ခံစာကိုပြုစုထားတာပါမြန်မာနိုင်ငံမှာစစ်တပ်ကကြီးလေးတဲ့လူခွင့်ရချုပ်ဖောက်မှုတွေကျူးလွန်နေတဲ့အပေါ်နိုင်ငံတကာအတိုင်းအဝန်းကထိရောက်တဲ့အရေးယူဆောင်မှုတွေလှုပ်ဖို့လဲတိုက်တွန်းထားပါတယ်မြန်မာစစ်ကောင်စီဘက်ကတော့လှုပ်ခွင့်ရဆိုင်ရာကုလသမဂ္ဂရုံးဘက်ကအထောက်အထားနဲ့ပြောပါဆိုပြီးတော့တုံ့ပြန်ပါတယ်လူလူရဲ့အသက်အိုးအိမ်စည်းစိမ်ကာကွယ်ရေးအတွက်ဆောင်နေတာဖြစ်တယ်လို့လဲစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတုံ့ပြန်ပြောဆိုပါတယ်လက်ရှိပေါ်ပေါက်နေတဲ့နိုင်ငံတကာပြဿနာတွေကြောင့်မြန်မာအရေးမျက်ခြေမပြတ်ဖို့ဆက်ပြီးတော့ဝိုင်းဝန်းဖြေရှင်းကြဖို့ကုလသမဂ္ဂအယုံချုပ်ကလည်းအစဉ်ကားစားထုတ်ပြန်တဲ့နေ့မှာပဲနိုင်ငံတကာကိုတိုက်တွန်းခဲ့ပါတယ်ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှုအပအဝင်ကမ္ဘာရေးရာကိစ္စရပ်တွေကြောင့်နိုင်ငံတကာအတိုင်းအဝိုင်းနေနဲ့မြန်မာနိုင်ငံအရေးကိုအာရုံစိုက်မှုတွေရှော့ချလိုက်လို့မဖြစ်ဘူးလို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံလက်ထောက်ပြောခွင့်ရဖာရာဟတ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်။မြန်မာဆိုရရဲ့2022ဗန်ဒါရေးဘတ်ဂျက်ထဲမှာမြန်မာအတွက်ဒေါ်လာ136သန်းအကူအညီပေးဖို့ပါဝင်ပါတယ်။အဲ့ဒီအကူအညီတွေကိုစစ်အာဏာသိမ်းမှုဆန့်ကျင်လှုပ်ရှားနေတဲ့အဖွဲ့တွေကိုပေးရမယ်လို့နာမည်နဲ့တကွဖော်ပြထားပါတယ်။အမေရိကန်ထက်နဲ့အောက်လွှတ်တော်နှစ်ရက်စလုံးကအတည်ပြုလိုက်တဲ့ဒီနှစ်ဗန်ဒါရေးဘတ်ဂျက်ကိုသမ္မတဂျိုးဘိုင်တန်ကမတ်လ15ရက်နေ့မှာအတည်ပြုလက်မှတ်ရေးထိုးလိုက်ပါတယ်။အမေရိကန်ဆိုရဘတ်ဂျက်အတွက်စုစုပေါင်းဒေါ်လာ 1.5 ထရီလီယံ300ဘူပြဋ္ဌာန်းထားတာဖြစ်ပြီးအဲ့ဒီထက်မှာရုရှားကျူးကျော်စစ်ရင်ဆိုင်နေရတဲ့ယူကရိန်းနဲ့စစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအပြင်တခြားနိုင်ငံတွေအတွက်လည်းပါဝင်ပါတယ်။မြန်မာဒီမိုကရေစီရေးနဲ့လူသားချင်းစာနာမှုအကူအညီတွေအတွက်ဒေါ်လာ136သန်းကိုအမေရိကန်နိုင်ငံတိုင်းဌာနကတုံးဆွဲမဲ့ဘတ်ဂျက်စီးအောင်မှာဖော်ပြထားပါတယ်2022ခုနှစ်အမေရိကန်ဆိုရရဲ့ဘတ်ဂျက်ဥပဒေမှာမြန်မာနိုင်ငံစစ်အာဏာသိမ်းမှုကိုစန့်ကျင်လှုပ်ရှားနေတဲ့အဖွဲ့အစည်းတွေကိုနာမည်နဲ့တကွဖော်ပြထားတာပါရူသားညီညွတ်ရေးဆိုရ NUG ပြည်သူ့လွတ်တော်ကိုစားပြုကော်မတီ CRPH အာဏာဖီဆိုင်လှုပ်ရှားမှု CDM နဲ့တိုင်းနာလက်နက်ကိုင်အဖွဲ့ EAO တွေကိုအကူအညီတွေပေးရမှာဖြစ်ပါတယ်ဒါပေမဲ့အကူအညီတွေကိုလက်နက်ကိုင်ဒေါ်လာရေးအတွက်အသုံးပြုလို့မရဘူးလို့အတိအကျပြဋ္ဌာန်းထားတာကြောင့်အမေရိကန်ရဲ့ဗန်ဒါရေးထောက်ပံ့မှုတွေကိုတခြားလှုပ်ရှားမှုတွေမှလာအသုံးချရမှာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအတွက်ဘတ်ဂျက်ငွေကိုဘယ်အချိန်မှဘလို့စတင်ခွဲဝေသုံးဆွဲမှာလဲဆိုတော့အသေးချာမသိရသေးဘူးလို့မြန်မာရေးထောက်ခံအားပေးနေတဲ့အမေရိကန်မဟာမိတ်အဖွဲ့ USACM က VOA ကိုပြောဆိုထားပါတယ်။
မြန်မာနိုင်ငံဒေသအတော်များများမှာပြည်သူ့ကာကွယ်ရေးတပ်တွေနဲ့ရောတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပါစစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေမပြတ်ဖြစ်ပွားနေပါတယ်။လှနဲ့ချီပေါပေါက်နေတဲ့တိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးနေရတဲ့ပြည်သူတွေလည်းနေစဉ်တိုးလာနေပါတယ်။
ချင်းပင်နယ်ဖလန်းမတူပီထန်တလန်ကံပလန်းနဲ့စကိုင်းနိုင်ကလေးမြို့နယ်ထဲကဒေသခံတွေအိန္ဒိယနယ်စပ်မီဇိုရမ်ဘက်ကိုဆက်ပြီးတော့ထွက်ပြေးတိမ်းရှောင်နေရပါတယ်။ရှင်းလုံအိန္ဒါတွေလည်းမရှိတဲ့အိန္ဒိယနယ်စပ်ကစစ်ရှောင်စခန်းတွေမှာရေကလည်းရှားပါနေပြီးတော့ဝမ်းပြက်ရောဂါတွေလည်းဖြစ်နေတယ်လို့အကူအညီပေးအဖွဲ့ဝင်တဦးကပြောပါတယ်
။ဘယ်မှာလဲ2000လောက်ဆိုရင်ဆောင်းရီကပ်ပြီးတုံးနေရတဲ့ချိန်တွေရှိတယ်။နောက်ပြီးတော့အဲချောင်းကိုသူကအဲ့မှာလည်းမတင်သွားလိုက်ပေါ်သွားလိုက်အချောင်းကြီးပြန်တုံးလိုက်ဆိုတော့ဝမ်းချောင်းဖြစ်နေတော့သူများတယ်စားခဲကဒီမိန်းကလေးဗါရီကမတူးရတဲ့ခါကျတော့သူတို့ကြုံရမှာဆုံးပြစ်နေတဲ့စီလက်ရှိတော့နောက်ပြီးတော့တောက်တုံးကြီးကလည်းသူတက်ပြီးတောက်လာတော့ချောင်းကြီးပဲတောက်ကြလာတော့သူပေါ်ကျော်ဖြစ်မှာပဲ
ထအပြင်ကရားပြည်နယ်ဒီမော့ဆိုမြို့နယ်ဖက်မှာလည်းတိုက်ပွဲတွေမပြတ်တဲ့အတွက်အိုးအိမ်ပြစ်ပြီးထွက်ပြေးနေရသူကနေစဉ်တိုးလာနေသလိုတောင်းနဲ့ချီရှိလာပြီးဖြစ်တဲ့ဒုက္ခတွေကြောင့်မလဲအလားတူစာရေးတောက်ရေးကျန်းမာရေးနဲ့တောက်တုံးရေးရှားပါမှုပြဿနာတွေပါရင်ဆိုင်နေကြပါတယ်။သက်တလောလာတွေအတွင်းနိုင်ငံတော်ကုန်စည်နှုန်းနဲ့စီစည်းတွေတရိပ်ရိပ်တက်နေတဲ့အတွက်အလူရှင်တွေရှားပါလာပြီးတော့စစ်ဆောင်စခန်းတွေမှာလိုအပ်ချက်တွေပိုတိုးလာနေတာဖြစ်ပါတယ်။ကရင်ပြည်နယ်တဲကလေကိတ်ကောကျိုင်းစိတ်ကြီးမြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ် KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေကဒီရက်ပိုင်းမှာပဲနေစဉ်တိုက်ပွဲဖြစ်ပွားနေတာပါ။စစ်ကောင်စီတပ်တွေတုံးရအတွင်ဆုတ်ခွာပေးဖို့ KNU တပ်မဟာ6ကတတိပေးလိုက်ပြီးနောက်ပိုင်းစစ်ကောင်စီဘက်ကတိုက်အင်အားတွေတိုးချဲ့ပြီးတက်လာတဲ့အတွက်ဒီရက်ပိုင်းမှာတိုက်ပွဲတွေပိုဆိတ်လာတာပါလေကိတ်ကော်ဒေတာမှာတိုက်ပွဲဖြစ်ပွားခဲ့တဲ့နောက် KNU ထိန်းချုပ်ရာတပ်မဟာအသီးတွေပါအိုးအိမ်ဆုံပြီးတော့ထွက်ပြေးနေရတဲ့ပြည်သူက 9,000 လောက်တိုးလာတယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကသတင်းထုတ်ပြန်ထားပါတယ်သက်တလောတိုက်ပွဲတွေကြောင့်တောင်ရင်မြစ်တဝိုက်ခလုံးနေရတဲ့စစ်ရှောင်းပြည်သူတွေလည်းနေရမပြောင်းနိုင်ကြသေးပါဘူး။တနင်္လာရီတိုင်းပူလောမြို့နယ်ဖက်မှာလည်းစစ်တပ်ကိုအလိုရှိတဲ့ပြူစောထီတပ်ဖွဲ့ဝင်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားမတ်လ19ရက်နေ့က3နာရီကြာတိုက်ပွဲတွေပထမဆုံးပေါ်ပေါက်ခဲ့ပါတယ်။အဲ့ဒီနောက်အဲ့ဒီနေရာကိုစစ်တပ်ကတပ်ဆွဲထားပါတယ်။တိုက်ပွဲတွေကြောင့်ဒေသခံတွေလည်းဘေးလွတ်ရာထွက်ပြီးတော့တင်းရှောင်နေကြပါတယ
်။မြန်မာနိုင်ငံကနေဇန်နဝါရီလတုန်းကထွက်ခွာသွားကြတဲ့ပြည်တိခြေဆိုင်တိုတယ်နဲ့အမေရိကန်ခြေစိုက် Chevron ရေနံစွမ်းအင်ကုမ္ပဏီကြီးတွေနေရာမှာထိုင်းခြေစိုက်ရေနံစွမ်းအင်ကုမ္ပဏီဖြစ်တဲ့ PTTEP ကအစားထိုးဝင်ရောက်လာပါတယ်။ထိုင်းနိုင်ငံရဲ့တန်ငွေလိုအပ်ချက်50ရာခိုင်နှုန်းကိုဖြည့်တင်းပေးနေတဲ့ရတနာတန်ငွေစီမံကိန်းကနေစွမ်းအင်ကုမ္ပဏီကြီးတွေထွက်ခွာသွားကြတဲ့အတွက်တဘာဝတန်ငွေဖြန့်ချီမှုအနှောက်အယှက်မဖြစ်စေရေးအထူးစဉ်းစားပြီးမှစီမံကိန်းကိုလက်ပြောင်းယူဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ PTTEP ကုမ္ပဏီကမတ်လ14ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်နဲ့ငွေကြေးရဆက်သွယ်ဆောင်ရွက်တာတွေမလုပ်ကြဘူးနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ရဲ့ဖိအားပေးမှုတွေရှိလာပြီးတဲ့နောက်တိုတယ်နဲ့ Chevron ကုမ္ပဏီတွေမြန်မာနိုင်ငံကနေထွက်ခွာဖို့ဆုံးဖြတ်ခဲ့ကြတာပါမြန်မာနဲ့ထိုင်းနိုင်ငံတို့ကိုလျှက်စစ်ပေးနေတဲ့ကပ်လီပင်လယ်ပြင်တွင်းကရေသနာတန်းငွေစီမံကိန်းဟာမြန်မာစစ်တပ်အတွက်နိုင်ငံသားငွေအများဆုံးပေးနေတဲ့စီးပွားရေးလုပ်ငန်းဖြစ်ကြောင်းလူ့ခွင့်ရေးအဖွဲ့ကပြောပါတယ်အဲ့တန်ငွေစီမံကိန်းကနေတစ်နှစ်ကိုအမေရိကန်ဒေါ်လာ1ဘီလီယံလောက်မြန်မာစစ်တပ်ကဝင်ငွေရနေတယ်လို့လဲဆိုပါတယ
်မြန်မာနိုင်ငံမှာ9000တန်းနဲ့1000တန်းငွေဆက်ကူတွေမှာဆေးပြက်တာဆေးကွက်တာတွေတွေ့နေရတယ်ဆိုတဲ့သတင်းတွေနဲ့အတူငွေဆက်ကူအတူတွေအများအပြားတွေ့နေရတယ်ဆိုတော့လူမှုကွန်ရက်မှာပြန့်နှံ့နေတဲ့သတင်းတွေမဟုတ်မမှန်တဲ့အကြောင်းဗဟိုပန်အကြီးတန်းတာဝန်ရှိသူတို့က VOA ကိုပြောပါတယ်အစ်စ်ထုတ်နေတဲ့ငွေဆက်ကူတွေဟာအရှိအသွေးမမီတဲ့ငွေဆက်ကူတွေဆိုပြီးတော့လေလူမှုကွန်ရက်သတင်းတွေမှာရေးသားနေကြပါတယ်။အပြင်ကနေအတူလို့ထင်ရတော့တဲ့အရှိအသွေးမျိုးထုတ်ဆရာမရှိသလိုနိုင်ငံတော်နဲ့ပတ်သက်တဲ့အဆင့်ဖြစ်တဲ့အတွက်အရှိအသွေးနဲ့လုပ်ငန်းလုံခြုံမှုရှိဖို့တာဝန်ယူလှုပ်ဆောင်နေပါတယ်လို့ဗဟိုပန်အကြီးတန်းတာဝန်ရှိသူတို့ဖြစ်တဲ့ဦးဝင်းတော်က VOA ကိုပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့တံခါးမှုတွေရင်ဆိုင်ရပြီးတဲ့နောက်ဂျာမနီနိုင်ငံမြို့နယ်ကခြေဆိုင် GND ကုမ္ပဏီကပိုက်ဆံထုတ်လုပ်တဲ့ငွေဆက်ကူကုန်ကျန်းတွေကိုမြန်မာနိုင်ငံကိုမယောင်ချတော့ဘူးလို့2021ခုနှစ်မတ်လမှာဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီနောက်ငွေဆက်ကူထုတ်လုပ်တဲ့ဆက်ကူကုန်ကျန်းကိုမြန်မာနိုင်ငံကတချို့နိုင်ငံစီကနေအစားထိုးပြီးတော့တင်သွင်းခဲ့ရပါတယ်။ငွေဆက်ကူအတူတွေထွက်နေတယ်ဆိုတဲ့သတင်းတွေကြောင့်စီးပွားရေးလုပ်ငန်းတွေငွေပေးချေတဲ့အခါအတူတွေမပအောင်အထူးသတိထားနေရတယ်လို့လည်းစီးပွားရေးလုပ်ငန်းရှင်တချို့ကပြောပါတယ်စစ်ကောင်စီအနေနဲ့ငွေဆက်ကူတွေကိုပြန်သိမ်းတာမျိုးလုပ်မှာမဟုတ်ပဲကောလာဟလသတင်းတွေသာဖြစ်ပြီးတော့လူမှုကွန်ရက်တွေမှာမဟုတ်မမှန်ရေးသားနေသူတွေကိုဖော်ထုတ်ရေးယူသွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းကလည်းဥဝင်းတော်က VOA ကိုပြောဆိုထားပါတယ်ငွေဆက်ကိုအစ်တရိုင်းနေထုတ်ဝေမယ်ဆိုတဲ့သတင်းတွေနဲ့အတူပြည်သူတို့စိုးရင်နေတဲ့အကြောင်းလက်ရှိထုတ်ဝေပြီးငွေဆက်ကူတွေအပေါ်စိုးရင်ပူပန်မှုမရှိရုံရုံကြည်ကြည်နဲ့တုံဆက်ဖို့ပြီးခဲ့တဲ့စက်တင်ဘာလကလည်းပဟိုပန်းကကြေညာချက်ထုတ်ပြန်ခဲ့ပူပါတယ
်။နန်းလောင်နဲ့ကိုဝင်းခန့်မောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်တွင်းနိုင်ငံတကာသတင်းတွေကိုအလှည့်ပေးကြပါမယ်။ ရုရှားရဲ့ကျူးကျော်စစ်ကိုခုခံဖို့အတွက်ယူကရိန်းကိုအမေရိကန်ကလက်နက်နဲ့ကာကွယ်ရေးပစ္စည်းတွေအပါအဝင်ဒေါ်လာတန်း800ဘူးကူညီထောက်ပံ့တော့မှာဖြစ်ပါတယ်။ဒီစစ်ပွဲနဲ့အိုမီကွန်ကူးစက်မှုတို့ကြောင့်အာရှအစုရှယ်ယာဈေးတွေကျပြီးအမေရိကန်ဘဟုပံရဲ့အတိုးနှုန်းတွေတက်နေပါတယ်။ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်ဤတန်စင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
အမေရိကန်နဲ့ဂျာမနီလွှတ်တော်မှဒီဇင်ဘာထဲမှာမင်းကွန်းပြောပြီးတောင်းဆိုခဲ့ပါသည်။ယူကရိန်းသမ္မတရဲ့အကူအညီပေးဖို့ပန်ကြားလိုက်တဲ့နောက်ပိုင်းမှာလက်နက်နဲ့ကာကွယ်ပစ္စည်းတွေအပါအဝင်ဒေါ်လာတန်း800ကူညီထောက်ပံ့မဲ့အစီအစဉ်ကိုမင်းကျက်သမ္မတဂျိုးဘိုင်ဒန်ကပေါ်တူနီမှာကြီးညာလိုက်တာလေ။အခုနောက်ထပ်ကြီးညာလိုက်တဲ့အစီအစဉ်တွေပါဆိုရင်ဒီဇင်ဘာထဲမှာယူကရိန်းအတွက်လုံခြုံရေးအကူအညီအဖြစ်အမေရိကန်ကပေးအပ်တာဒေါ်လာတန်း1000ရှိသွားပြီလို့သမ္မတဘိုင်ဒန်ကပြောပါလေ။ဒါပေမဲ့ရုရှားကကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းမှာလေးရမပြန်တမ်းရဆုံနေမီတက်မှတ်ဖို့ယူကရိန်းသမ္မတရဲ့ပန်ကြားချက်ကိုတော့လက်မခံခဲ့ပါဘူး။မြောက်အတ္တိတ်စာချုပ်နေတူအဖွဲ့အတွင်းမှချုပ်ဟန်စတိုဒန်ဘတ်ကလည်းမဟာမိတ်အဖွဲ့ဝင်ဝင်ကြီးတွေရဲ့အစည်းအဝေးမှာယူကရိန်းအတွက်စီးရေးဗဏ္ဍာရေးနဲ့စာနာမှုအကူအညီအပါအဝင်အကြီးအကျယ်ကူညီထောက်ပံ့ဖို့သဘောတူခဲ့တဲ့အကြောင်းကိုလည်းပြောဆိုထားပါသည်။ရုရှားအနေနဲ့ယူကရိန်းနိုင်ငံအတွင်းကအကြမ်းဖက်မှုတွေကိုရပ်တန့်ဖို့နိုင်ငံတကာတရားရုံး ICJ ကမတ်လ16ရက်နေ့မှာအမိန့်ချမှတ်လိုက်ပါလေ။ဒီအမိန့်ကိုရုရှားဘက်ကမလိုက်နိုင်ရင် ICJ တရားရုံးရဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီထံမှအဲ့ဒီအမှုကိုလွှဲပြောင်းစေခံရမှာဖြစ်ပါလေ။ရုရှားနိုင်ငံကလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ပြီးတော့ဗီတိုအာဏာကိုပိုင်ဆိုင်ထားတဲ့နိုင်ငံလေးဖြစ်ပါလေ။ယူကရိန်းဆိုရကလူမျိုးတုံးတက်ပြတ်မှုတွေကျူးလွန်နေဆိုရဲမဟုတ်မမှန်တဲ့ဆွဆွဲချက်နဲ့ယူကရိန်းနိုင်ငံကိုဝင်ရောက်သိမ်းပိုက်ရေးအတွက်အကြောင်းပြချက်ပေးခဲ့တာကြောင့်ဒီလုံရက်ကိုရပ်တန့်ဖို့ ICJ အနေနဲ့ကြောင်းဝင်ဆောင်ရွက်ပေးဖို့လူငယ်ရဲ့တရေနှစ်ပတ်တုန်းကယူကရိန်းအစိုးရရဲ့တောင်းဆိုချက်ကို ICJ ကလိုက်ရောဆုံးဖြတ်ပေးလိုက်တာလည်းဖြစ်ပါလိမ့်ယူကရိန်းကိုရုရှားကြီးကျော်စစ်ဖြစ်နေတဲ့အချိန်တွားရောက်ပြီးတော့တရင်ရှိနေတဲ့တရင်တောက်တွေတိုက်စုံတရားရမှုတွေဒီတရင်ပတ်ထဲမှာရှိခဲ့ပါလိမ့်ဆူရအမေရိကန်တရင်တောက် Bright Reynolds ဟာယူကရိန်းနိုင်ငံမှာပြစ်ဒဏ်ခံရပြီးတော့တိုက်စုံသွားပါလိမ့်နယ်စပ်ဖြစ်သွားတဲ့စစ်စေးစခန်းအနီးမှာသူတို့ကအပြစ်ခံရတဲ့အချိန်မှာသူနဲ့လိုက်ပါသွားတဲ့အမေရိကန်ကိုလံဘီယာတပ်ပုံတရင်တောက်ကတော့ထိခိုက်ဒဏ်ရာရခဲ့ပါလိမ့် Keith Murrow အနီးရုရှားတပ်တွေအပြင်းထန်ပုံကျဲတိုက်ခိုက်နေတဲ့ Apple မြို့မှာ Bright Reynolds အသက်ခံခဲ့ရတာဆိုပြီးတော့ယူကရိန်းပြည်ထောင်စုဝန်ကြီးဌာနကပြောပါလိမ့်ယူကရိန်းကလည်းသတင်းပေးပို့နေတဲ့ American Fox News ရုပ်သံ PD American သတင်းတောက် Benjamin Hall နဲ့အပြင်းထန်ထိခိုက်ဒဏ်ရာရခဲ့တယ်လို့ Fox News ကပြောပါလိမ့် Hall ဟာအရင်တုန်းက American နိုင်ငံသားဝန်ကြီးဌာနသတင်းတောက်တယောက်ဖြစ်ပြီးတော့ Fox ရုပ်သံမှာ2015ခရီးကစာလုပ်ခဲ့တာပါအခုလိုသတင်းတောက်တွေထိခိုက်တိုက်ဆုံးရတာဟာရုရှားဘက်ကဘယ်သူဘဝမခွဲခြားဘဲနဲ့မြင်သမျှကိုပြစ်ခတ်တိုက်ခိုက်နေတာကိုပြသနေတဲ့စိုးရွားတဲ့လုပ်ရက်အဖြစ်အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Ned Price ကပြောပါလိမ့်မြောက်ကိုရီးယားနိုင်ငံဘက်ကဒီသင်းပတ်ထဲနောက်ဆုံးပြစ်လုခဲ့တဲ့မစ်ဆိုင်းတုံးဟာလေထဲမှာပေါက်ကွဲပြီးတော့ပျုံရမ်းမျိုးတော်အနီးမှာပျက်စီးပြီးကျခဲ့ပါတယ်။ပုံမှန်အားဖြင့်မစ်ဆိုင်းတုံးကြီးပြစ်လုပြီးတော့နောက်တည့်ရက်မှာမြောက်ကိုရီးယားအစိုးရပိုင်သတင်းတွေမှာဖော်ပြလေးရှိပေမဲ့ဒီသင်းပတ်တွေ့ပြစ်လုခဲ့တဲ့မစ်ဆိုင်းတုံးအကြောင်းတဆုံးတရာရေးသားထားတာမတွေ့ရပါဘူး။ပြုံရမ်းမျိုးတော်ပင်မနိုင်ငံတကာလေးစိတ်ကမစ်ဆိုင်းတုံးပြစ်လုပြီးတော့သိမ့်မကြခင်ပါပဲ။လေထဲမှာပေါက်ကွဲခဲ့တာဆိုပြီးတော့တောင်ကိုရီးယားစစ်တပ်ကပြောပါရည်။ပင်လယ်ရေမျက်နှာပြင်အထက်ကီလိုမီတာ20လောက်မှာပြက်ကျခဲ့တာဆိုပြီးတော့လေတောင်ကိုရီးယားရုံးဟပ်သတင်းဌာနကပြောတာပါ။မြောက်ကိုရီးယားမျိုးတော်အနီးမှာအပြည့်အစည်အဆနာတွေကြာနေတဲ့တပ်ပုံတွေနဲ့မျက်မြင်သက်တွေကိုကိုးကားပြီးတော့တောင်ကိုရီးယားခြေဆိုင် NK သတင်းဌာနကဖော်ပြထားပါလိမ့်။လူနေထူထပ်တဲ့နေရာမှာအပြည့်အစည်တွေကြာခဲ့တာဟုတ်မဟုတ်ရှင်းရှင်းလင်းလင်းမသိရပါဘူး။ကျွမ်းကျင်သူတွေကတော့အပြည့်အစည်တွေအပြင်ဘေးဖြစ်နိုင်တဲ့ rocket ကအစိတ်ငွေတွေရဲ့အန္တရာယ်လေးရှိတယ်ဆိုပြီးတော့ပြောဆိုနေတာပါ။2018တုန်းကလည်းမြောက်ကိုရီးယားမှာ Hwasong-12 တက်လက်ပြစ်မစ်ဆိုင်းတုံးပစ်ခတ်ပြီးတော့မကြာခင်မှာပြက်ကျခဲ့ပြီးပါလိမ့်။ယူကရိန်းစစ်ပွဲပေါ်မှာနိုင်ငံတကာအာရုံစိုက်မှုအလေးတာပြီးတော့အနောက်ရှက်အတားအဆီးတွေပေါ်လာနေတဲ့ကြားကပဲ2015 Iran Nuclear Agreement သဘောတူညီချက်ကိုပြန်ပြီးတော့အဖက်ဆဲဖို့နိုင်ငံတကာတပ်တမန်တွေကအပြင်းထန်ကြိုးပမ်းနေပြီးတော့သဘောတူညီချက်ရခဲ့နေပြီဆိုတာကိုအမေရိကန်ဘက်ကလည်းတည်ပြုပြောဆိုထားပါတယ်။စတလာကြာအော်စတြေးလျနိုင်ငံမြို့တော်ဗီယက်နမ်မှာအပြန်အလှန်ဆွေးနွေးပွဲတွေရပ်တန့်လိုက်ရှေ့တိုးလိုက်ဆွေးနွေးခဲ့ပြီးတော့ညှိနှိုင်းမှုအချက်လက်အနည်းချင်းပဲကျန်တော့တဲ့အကြောင်းအမေရိကန်ရာရှိတွေကဒီသတင်းပတ်ထဲမှာပြောခဲ့တာပါ။ Iran ကသူ့ရဲ့ Nuclear စီစဉ်ကိုကန့်သက်ပြီးတော့အမေရိကန်
Nikan, Nanganaga, the Botin Jamapian Palame, Chini, Nikalania, the party. You going or Jujo, the Russia, Poma, Tamatari, Pixu, the Kamuri Jow, Russian, Iranja, Gondo, Yinet, Pomasa, and Huriko, Matiga, Siabu Sure, Ama Kentago, American, Nina, Bibo, Russia, Majadi, Noa, down to Tara Jow, the Botin Jan, Amyanzo, Yabo, Gisa, a ten not Kilanai Madi, Jamie Nanganjai, Winitana, Biogria, Christopher Buga Caro, even a chota, the Botin Jet, Sada, Pinse, Bido. ဒီသတင်းမဲ့အတွင်းမှာဘာလင်မြို့တော်ကနေပြောပါတယ်။နိုင်ငံရေးအရာဆုံးချက်ချက်ကိုသက်ဆိုင်ရာအစိုးရမြို့တော်တွေမှာစမှတ်ကြပါလိမ့်မယ်ဆိုပြောလေပြောဆိုထားပါ။ရုရှားယူကရိန်းပြည်ပခါတရုတ်နိုင်ငံမှာကိုဗစ်ကူးစက်မှုတွေနှစ်တက်နေတာအမေရိကန်ဗဟိုဘဏ်အတွင်းနှုန်းမြင့်တက်နိုင်ခြင်းစတဲ့အခြေအနေကြောင့်ဒီသတင်းမဲ့အတွင်းမှာအာရှအစိုးရရဲ့ဈေးကြီးနေပါတယ်။အစိုးရရင်ဆိုင်နေရာတွေငွေကြေ
ပြည်သူ့ကျန်းမာရေးအတွက်ပြည်ခဲ့တဲ့ဖြစ်စဉ်ပုံစံတွေကိုတွေးရှိဖော်ပြပြီးလုံငါတော့၃၀၀ရာခိုင်နှုန်းနီးပါးချထားတဲ့အတွင်းနှုန်းကိုပြန်လည်ပြင်ဆင်တက်မှတ်တောင်းပါ၂၀၂၂နှစ်မကုန်ခဲ့ဗဟုပံမူဝါဒဆိုင်ရာဆွေးနွေးပွဲနောက်ထပ်၆ကြိမ်ကျင်းပဖို့ကြံနေရတဲ့အကြောင်းအစည်းအဝေးတစ်ကြိမ်စီမှာအတွင်းနှုန်းအလားတူပမာဏ၃၀၀တသမ၂၅ရာခိုင်နှုန်းစီထပ်တိုးလာနိုင်တ
ဒီနေ့ကျွန်တော်ရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအခြေအနေကြီးကြီးရှုပ်ရှုပ်ပြီးတော့ဒီနေ့ကျွန်တော်ရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအခြေအနေကြီးကြီးရှုပ်ရှုပ်ပြီးတော့ဒီနေ့ကျွန်တော်ရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအခြေအနေကြီးကြီးရှုပ်ရှုပ်ပြီးတော့ဒီနေ့ကျွန်တော်ရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအခြေအနေကြီးကြီးရှုပ်ရှုပ်ပြီးတော့ဒီနေ့ကျွန်တော် ုပ်ဖို့အာရုံစိုက်ချဖို့လိုတယ်ဆိုပြီးတော့ဘိုးဘဲဥက္ကဋ္ဌကျောင်းပါဝါကပြောပါလေ
။တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမိုက်ဤတန်စင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည7:00နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုတက်လက်အကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ။ယူကရိန်းနိုင်ငံလူဟန်စ်ဒေသတွင်ကလူတွေကိုဘေးလွတ်ရာကယ်ထုတ်နိုင်ရေးအတွက်စနေနေ့မှာလူသားချင်းစာနာထောက်ထားမှုလမ်းကြောင်းဖွင့်ထားကြောင်းဒေသဆိုင်ရာအုပ်ချုပ်ရေးမှူးကပြောပါရယ်ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်စစ်ကြောင်းဆွမ်းအင်နဲ့ရိတ်ခါဈေးနှုန်းတွေတိကျစွာတက်သွားကြောင်းကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးမှုစင်တာကတောက်ချနေမှာအစဉ်ကန်းစာထုတ်ပါရယ်အခုကုန်ဈေးနှုန်းရဲ့တက်တဲ့အတိုင်းတာကြောင့်လူပေါင်းသန်း40ကျော်ချွတ်ချုံကြဆင်းရဲမွဲတည်တဲ့အခြေအနေတွင်ကြာရောက်သွားနိုင်တယ်လို့လည်းစင်တာကဆန်းစစ်သုံးသပ်ထားပါရယ်ယူကရိန်းနိုင်ငံတောင်ပိုင်းမာရီယိုပိုလ်မြို့မှာဒီသတင်းပတ်အတွင်းရုရှားရဲ့လေကြောင်းတိုက်ခိုက်မှုထိမှန်ခဲ့တဲ့ပြဿတ်ရုံအပျက်စီးတွေကတေဆုံးတန်ရသူတွေအခုချိန်ထိမတွေ့ရသေးဘူးလို့ယူကရိန်းတာဝန်ရှိသူတွေကပြောပါရယ်။တစ်ချိန်တည်းမှာပဲယူကရိန်းမျိုးတွေကိုရုရှားကဆက်ပြစ်ပြီးတော့ပစ်ခတ်တိုက်ခိုက်နေသလိုနိုင်ငံစစ်သက်ညီနိုင်သူတွေလည်းသဘောတူညီချက်ရရေးကြိုးစားနေကြပါရယ်။ပြဿတ်ရုံမြောက်ခန်းကနေတောက်ကြနေသည့်လူပေါင်း130ကျော်ထုတ်ပြီးဖြစ်ကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါရယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတိုက်ခိုက်ခံရတဲ့ဘုံကိုအဆောက်အုံဖြစ်အသုံးပြုခဲ့တဲ့ပြဿတ်ရုံတွင်မှလူပေါင်းရာနဲ့ချီပြီးတော့ပိတ်မိနေနိုင်တဲ့အတွက်ဆက်ပြီးတော့ရှာဖွေနေကြပါရယ်ခင်ဗျာ။မြောက်အတ္လန္တိတ်စစ်စာချုပ်အဖွဲ့နေတိုးဦးဆောင်တဲ့စီးလက်ကျူးမှုအတွင်းနော်ဝေနိုင်ငံမြောက်ပိုင်းဝေးလံခေါင်းစည်းရဲ့ဒေသမှာပြတ်ကျခဲ့တဲ့အမေရိကန်စစ်လေယာဉ်မှလိုက်ပါသွားသူ၄ဦးလုံးသေဆုံးကြောင်းဒေသခံရဲတပ်ဖွဲ့ကဒီကနေ့မှပြောလိုက်ပါတယ်။လက်ရှိသိရသလောက်၄ဦးသလုံးဟာအမေရိကန်တွေဖြစ်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။မြန်မာနိုင်ငံမှာနှစ်နှစ်ကျော်ကြာပိတ်ထားတဲ့နိုင်ငံတကာလေကြောင်းလိုင်းအဝင်ထွက်ကိုကြံပြီးမြန်မာနစ်ဆန်တရက်ဧပြီ18ရက်နေ့မှပြန်ဖွင့်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ COVID-19 ကူးစက်မှုနှုန်းတိဆုံးမှုနှုန်းတိကျစွာကျဆင်းလာနေပြီးနိုင်ငံခြားခီးသွွားလာရေးလုပ်ငန်းတိုးတက်ရေးနိုင်ငံခြားသားတွေလာရလွယ်ကူစေဖို့အခုလိုပြန်ဖွဲ့မှာဖြစ်တယ်လို့ COVID ကာကွယ်ထိန်းချုပ်ရေးဘူကော်မတီရဲ့တောက်ကြနေကထုတ်ပြန်ကြမှာဖော်ပြထားပါတယ်။အရင်ကတော့ COVID ကာကွယ်ထိန်းချုပ်ရေးအတွက်နိုင်ငံတကာလေကြောင်းလိုင်းတွေနဲ့နိုင်ငံသားဝင်ရောက်မှုတွေကို2020မတ်လကုန်ပိုင်းကနေစပြီးတော့ပိတ်ထားခဲ့ပြီးတောက်လျှောက်သက်တမ်းတိုးလာခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲအခုညပိုင်းအစီအစဉ်ထုတ်လွှင့်ရေးမှုကအလိမ္မာဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ် View American တန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ 10:00 အထိ9 km 19 25 32နဲ့ 9 km 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာ။ဘောကြနိုင်ပါ
This program has come to you from the Voice of America, Washington.